Welcome to the Voice of America in Burmese.
Mingala nya ja ma khmya 2022 khu ne January 23 ye sne nya be VOA season ni go nya 9 na yi ga ni sena yi thi Washington DC ga ni sa tin thau lwin ni ba bi. COVID-19 ye bo chin ni chaung VOA season ni go ya ya phin poun san pyaung le thau lwin ni da phit bi. Aku yin so နောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိတဲ့ကိုဝင်းမင်းတို့ပြောပြပါမယ်။အမေရိကန်နိုင်ငံသားဘယ်လောက်အရေးအတွက်အထိအစွန်းရောက်ဝါဒရိုက်သွင်းခံထားရပြီလဲဆိုတဲ့ဆိုရင်ချက်တွေကြောင့်ဤတွင်အစွန်းရောက်ဝါဒတံပြန်ရေးလှုပ်ဆောင်နေတာပြီအပေါ်သမ္မတဂျိုးဘိုင်ဒန်ဆိုရကပြန်သုံးသပ်နေပြီးလှုပ်ဆောင်မှုတွေကလုံလောက်ရလားဆိုတာစမ်းစစ်နေပါတယ်။ဇန်နဝါရီလ6ရက်နေ့ကကပီတိုလ်လွှတ်တော်အဆောက်အဦးကိုအတင်းဝင်ရောက်ခဲ့တဲ့ဖြစ်ရပ်ကိုထောက်ပြပြီးဤတွင်အကြံဖက်ဝါဒနှင့်ပတ်သက်လို့ဂိုင်တွယ်လှုပ်ဆောင်မှုတစ်ခုလုံးကိုပြောင်းလဲပြင်မယ်အကြောင်းအင်ဂျီရောပြောခွင့်ရဂျန်ဆာကီကတောက်ကြာနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်
။ The January 6th assault on the Capitol and the tragic deaths and destruction that occurred underscored what we have long known.
ဒီကရေဝမ်းရဲပွဲပြည်စုံမှုတွေနဲ့ဖြစ်စီမှုတွေကကာလရှည်ကြာတည်လာခဲ့တာကိုအထူးထောက်ပြနေပါတယ်။အဲဒါကတော့ဤတွင်အကြံဖက်အစွန်းရောက်ဝါဒခေါင်းထောင်လာတာဟာနိုင်ငံတော်လုံခြုံရေးဘော်လေးနဲ့ပြီးကြီးထွားလာနေတဲ့ချိန်ချောင်းမှုတစ်ခုဖြစ်တယ်ဆိုတာပါပဲ။ဘိုင်ဒန်ဆိုရအနေနဲ့လိုအပ်တဲ့အရင်းမြစ်တွေကိုသုံးဆွဲပြီးဒီချိန်ချောင်းမှုကိုရင်ဆိုင်ဖြေရှင်းသွားပါမယ်လို့ဂျန်ဆာကီကပြောပါတယ်။လုံဆောင်မှုတစ်စုံလုံးကိုအပြောင်းလဲလုပ်တာရဲ့တစ်စီတစ်ပိုင်းအနေနဲ့ချိန်ချောင်းမှုနဲ့ပတ်သက်ပြီးပြီးပြည့်စုံတဲ့စမ်းစစ်သုံးသပ်ချက်တွေထွက်လာဖို့အတွက် Federal စုံစမ်းစစ်ဆေးရေးဘူရို FBI အမိမြေလုံခြုံရေးဌာနတို့နဲ့လက်တွဲလုံဆောင်မှုအမျိုးသားလူမျိုးရေးဌာနညွှန်ကြားရေးမှူးကိုသမ္မတဘိုင်ဒန်ကတောက်ကြနေ့မှာတာဝန်ပေးခဲ့ပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်ကိုအောက်လွှတ်တော်ကတရားစွဲဆိုထားတာနဲ့ပတ်သက်ပြီးဖေဖော်ဝါရီလ10ရက်နေ့ကျရင်အထက်လွှတ်တော်မှာစပီးစစ်ဆေးတော့မှာဖြစ်ပါတယ်။ဒီစစ်ဆေးမှုဘယ်တော့စလုပ်မလဲဆိုတာ Republican တွေနဲ့ Democrat တွေကြားဆွေးနွေးပြီးတဲ့နောက်စပီးစစ်ဆေးမယ့်ရက်ကိုသဘောတူညီချက်ရခဲ့တာပါ။စစ်ဆေးမှုစတင်မယ့်ရက်ကိုအထက်လွှတ်တော်လူများစုခေါင်းဆောင် Democratic အထက်လွှတ်တော်အမတ် Chuck Schumer ကတောက်ကြနေ့မှာကြေညာခဲ့ပါတယ်။အစိုးရကိုပုံကန်ထားကြဖို့သွေးထိုးလှုပ်ဆောင်မှုဆိုင်ရာဆွဲချက်အပေါ်သမ္မတဟောင်းထရမ့်ကခုခံချေပါရေးပြင်ဆင်နိုင်အောင်အချိန်ပိုပေးဖို့အတွက်တရားစစ်ဆေးရာကိုနောက်ဆုတ်ပေးဖို့အထက်လွှတ်တော်လူနည်းစုခေါင်းဆောင်မစ်ချ်မကွန်နွန်းကတောင်းဆိုခဲ့ပါတယ်။ဇန်နဝါရီလ6ရက်နေ့ကကပီတိုလ်လွှတ်တော်အဆောက်အဦးကိုလူအုပ်ကြီးကအတင်းဖြတ်စည်းဝင်ရောက်ခဲ့ပြီးတော့လူသေဆုံးတာတွေရှိခဲ့တဲ့ဖြစ်ရပ်နဲ့ဆက်စပ်ပြီးသမ္မတထရမ့်ကိုဆွဲချက်တင်ထားတာပါ။ဒီတရားစစ်ဆေးမှုစတင်မယ့်ရက်ကိုအခုလိုနောက်ဆုတ်ပေးလိုက်တာကြောင့်သမ္မတဂျိုးဘိုင်ဒန်ကအစိုးရအဖွဲ့ဝင်တွေအဖြစ်ခန့်အပ်ဖို့အမည်တင်သွင်းထားသူတွေကိုအတည်ပြုရေးကိစ္စကြားနာပွဲတွေလုပ်ဖို့အပြင်ကိုဗစ် -19 ကရောဂါကြောင့်ထိခိုက်နစ်နာမှုတွေကူစားရေးသမ္မတဘိုင်ဒန်ကအဆိုပြုတင်ပြထားတဲ့ဒေါ်လာ 1.9 ထရီလီယံပါအစီအစဉ်တရက်အပေါ်သုံးသပ်ဆွေးနွေးကြဖို့အတွက်ပါအထက်လွှတ်တော်အတွက်အချိန်ပိုရသွားပါတယ်။ဖမ်းဆီးခံထားရတဲ့ရုရှားတိုက်ခိုက်ခေါင်းဆောင် LSC Navalny ကိုထောက်ခံသူတွေရုရှားမျိုးကြီး60ကျော်မှာဒီကနေ့ဆန္ဒပြကြပြီးရဲတပ်ဖွဲ့ကလည်းဖမ်းဆီးတာတွေရှိခဲ့ပါတယ်။ဒီဆန္ဒပြပွဲတွေဟာတရားမဝင်ဘူးလို့ရဲတပ်ဖွဲ့ကကြေညာထားပြီးဖြိုခွဲတဲ့ကြားကပဲ Navalny ကိုပြန်လွှတ်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုကြပါတယ်။ Vladivostok, Khabarov နဲ့ Chita မြို့တွေအပါအဝင်နိုင်ငံရှိသားဒေသနဲ့ Siberia တို့မှာဆန္ဒပြပွဲတွေဖြစ်ပြီးလူထောင်ပေါင်းများစွာပါဝင်ခဲ့တယ်လို့ Navalny ကိုထောက်ခံသူတွေကပြောပါတယ်။ Moscow မြို့တော်နဲ့မိုင်5000လောက်ဝေးပြီးရုပ်နယ်စပ်နားကရုရှားမြို့တွေဖြစ်တဲ့ Khabarov မှာဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားရုံရင်းဆန့်ကပ်ဖြစ်ခဲ့ပါတယ်။စနပြဝရီမလို့ဖို့အတိုက်ခံတွေကိုရဲတပ်ဖွဲ့ကသတိပေးထားသလိုဒီချလိုလက်တဲ့တရင်တော့တွေကိုလည်းစနပြပွဲတရင်တွေကိုမလိုက်ကြဘူးသတိပေးခဲ့ပါတယ်။ရုရှားတက္ကသိုလ်တွေကလည်းသူတို့ចောင်းသားတွေဒီစနပြပွဲတွေကိုမသွားဘူးအတိပေးထားပြီးတချို့ចောင်းတွေကဆိုမလိုက်နိုင်ចောင်းထုတ်ပြတာအပါအဝင်အရေးယူခံရမယ်လို့ချိန်ချောက်ထားပါတယ်။ Navalny ဟာအစိတ်ခက်ခံရတာကိုကုသတာကနေပြန်ကောင်းလာပြီးတဲ့နောက်ဂျာမနီကနေပြန်လာပြီးကြတဲ့ကဆိုရင်နိုင်ငံတော်ကအခုစနပြပွဲတွေဟာသူကိုထောက်ခံသူတွေစီစဉ်တဲ့ပထမဆုံးပွဲတွေပါဂျာမနီကအပြန်မော်စကိုမြို့တော်ကိုရောက်ရောက်ချင်းပါပဲသူကိုဖမ်းလိုက်တာဖြစ်ပါတယ်မြောက်ကိုရီးယားနိုင်ငံဟာတိုင်ကင်းတမန်ကင်းကိုနျူကလ িয়ার လက်နက်ထုတ်လို့ရေးအစီအစဉ်ရှေ့ဆက်လုပ်နိုင်ဖို့နီလန်တစ်ခုအဖြစ်နဲ့သာကြည်တာဖြစ်တယ်လို့အမေရိကန်ထောက်လှမ်းရေးထိတန်းတာဝန်ရှိသူတူကပောက်ကြနေမှာသတိပေးလိုက်ပါတယ်မြောက်ကိုရီးယားနဲ့ဆွေးနွေးပွဲတွေပြန်ဆဖို့နီလန်ရှာမယ်လို့သမ္မတဘိုင်ဒန်အစိုးရကပြောထားချိန်မှာပဲအခုလိုသတိပေးလိုက်တာပါမြောက်ကိုရီးယားရဲ့လက်နက်အစီအစဉ်ဟာနှစ်30ကြာတသမတ်တည်းကင်ဆွဲလာတဲ့မူဝါဒဖြစ်တယ်လို့မြောက်ကိုရီးယားဆိုင်ရာအမေရိကန်ထောက်လှမ်းရေးအရာရှိဆစ်ဒနီဆိုင်လာကမဟာဗျူဟာနဲ့နိုင်ငံတကာလိလာရေးဌာန CSIS ကိုအစောပိုင်းမှာပြောခဲ့ပါတယ်။တန်တမာရေးထိစပ်မှုမှန်သမျှဟာနျူကလ িয়ার အစီအစဉ်ရှေ့ဆက်ဖို့ရည်ရွယ်တာပါ။ရပ်ပစ်ဖို့နီလန်းရှာတာမဟုတ်ပါဘူး။မ နော်ကိုရီးယားနဲ့ပတ်သက်ရင်မြေပြူဟာပိုင်းဝေဝောင်းမှုကကျွန်တော်တို့မှာရှိထားပြီးသားမဟာပြူဟာပိုင်းရှင်းလင်းမှုကိုအတားအဆီးဖြစ်အောင်မလုပ်ဖို့ကျွန်တော်တိုက်တွန်းပါတယ်လို့ဆစ်ဒနီဆိုင်လာကပြောပါတယ်ဆွနူဘတ်ကိုမြောက်ကိုရီးယားပြန်လာအောင်ဘယ်လိုဖိအားပေးမယ်ဆိုတာနီလန်ရှာရေးအမေရိကန်ရဲ့ချင်းကပ်မှုကိုအပြည့်အဝပြန်သုံးသပ်ဖို့စီစဉ်ထားတယ်လို့နိုင်ငံခြားရေးဝန်ကြီးဖြစ်ယာရာခံရသူအန်တိုနီဘလင်ကန်ကအင်္ဂါနေ့မှာပြောခဲ့ပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ဟာငင်းချမ်းရေးအတွက်ချင်းချောင်းမှုတစ်ခုဖြစ်ပြီးဒါကိုတားဆီးရေးအမေရိကန်အစိုးရမှာတိတ်အရေးပါတဲ့စိတ်ဝင်စားမှုရှိနေတယ်လို့အင်ပီရိုပြောခွင့်ရဂျန်ဆာကီကလည်းတောက်ကြနေမှာပဲပြောခဲ့ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။တင်တော်ဝင်းမြမှာစနေနေ့ညပိုင်း VOA American တန်ရဲ့ထိတ်တန့်ရသတင်းတွေကိုဆက်ပြောပြနေပါတယ်။ဒီပြွေးချွေကိုဗက်စ်ကဘာလုံးဆိုင်ရာစုပေါင်းကာကွယ်ဆေးထုတ်လုပ်ငန်းအနေနဲ့ဆင်းရဲတဲ့နိုင်ငံတွေပါဝင်နိုင်ငံတွေအားလုံးကိုဒီကိုဗစ်ကာကွယ်ဆေးအလျင်အမီနဲ့ပုံညီညီမျှမျှရနိုင်ဖို့လှုပ်ဆောင်နေရမှာ Pfizer BioNTech ကာကွယ်ဆေးတန်း40ကျော်ဝယ်ယူပြီးတော့အခုဇန်နဝါရီလထဲမှာဖြန့်ပြဖို့ပြင်ဆင်နေပါတယ်။ COVAX လုပ်ငန်းစဉ်ကြီးရဲ့ပထမဆုံးအထုပ်ဖြစ်ကာကွယ်ဆေးတန်း40ကို Pfizer နဲ့ BioNTech ကုမ္ပဏီတွေကဝယ်ဖို့လက်မှတ်ထိုးလိုက်ပြီလို့တပည့်ချိုကြီးကTedros Adhanom Ghebreyesus ကဒီနေ့ပြောလိုက်ပါတယ
် Additionally pending WHO emergency use listing we expect almost 150 million doses of the AstraZeneca
WHO ရဲ့အရေးပေါ်စီးနင်းတဲ့အရာထပ်လာဖို့ရှိတဲ့ AstraZeneca Oxford ကာကွယ်ဆေးလုံပေါင်း350နီးပါးကိုလည်းဒီနှစ်ပထမ၄လပတ်တွင်မှာပဲ COVAX စုပေါင်းလုပ်ငန်းစဉ်နဲ့ဖြန့်ဖြူးပေးနိုင်တယ်လို့မျှော်လင့်ထားပါတယ်လို့ပြောသွားတာပါဒီကုမ္ပဏီတွေနဲ့နောက်ဆုံးထပ်ရရေးသဘောတူညီချက်ထပ်လုပ်ဖို့ရှိတာမို့ဒီကာကွယ်ဆေးတွေအားလုံးကိုဖရိုင်လာတဲ့ထပ်ဖို့ပေးနိုင်မယ်လို့လည်းသူကဆက်ပြောပါတယ်။ဗာစုပေါင်းကိုဗစ်ကာကွယ်ဆေးအဖွဲ့ကြီးအနေနဲ့ဒီနှစ်ကုန်မှာဆိုရင်ကာကွယ်ဆေးပေါင်းသန်း 2,000 အထိဖြန့်ဖို့ကောင်းကောင်းပြင်ဆင်ထားပြီးပြီလို့လည်းဒီတပြုတ်ချိုညွန်ကျုပ်ဂက်ဘရီယယ်ဆစ်ကပြောခဲ့ပါတယ်။ကမ္ဘာမှာကိုဗစ်ပိုးကူးစက်ခံရသူစုစုပေါင်းသန်း 100 နီးပါးရှိလာရမယ်လို့ဂျွန်ဆော့ပ်ကင်းစ်တက္ကသိုလ်ကဆိုပါတယ်။ဂျန်ဆော့ပ်ကင်းစ်တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်စောင့်ကြည့်မှတ်တမ်းတင်တဲ့အဖွဲ့ကဒီနေ့အစောပိုင်းထိဒီကမ္ဘာလုံးမှာကိုဗစ်ပိုးကူးစက်ခံရသူပေါင်း98သန်းကျော်လာပြီးသေဆုံးသူကလည်း2သန်းကျော်လာနေပြီလို့ထုတ်ပြန်လိုက်ပါတယ်။လောလောဆယ်မှာဒီဗိုင်းရပ်စ်ကူးစက်မှုအားကောင်းနေစေဖြစ်ပေမဲ့လူသားတွေဘက်မှလည်းကာကွယ်ဆေးနဲ့လာမဲ့နှွေဦးရသည်ဆိုတဲ့အကောင်းဆုံးအခြေအနေနှစ်ခုရှိနေပြီလို့ဘယ်လ်ဂျီယံကျန်းမာရေးဝန်ကြီးဌာနပြောခွင့်ရသူကပြောခဲ့ပါတယ်။နှွေဦးရသည်မှာပိုနှွေးထွေးလာမှာမို့မကြာခင်ကဆေးရုံတနုံမြန်မာလာနေတာတွေပြန်ရော့ချသွားဖို့မျှော်လင့်ထားတယ်လို့ဘယ်ဂျန်ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဗက်စ်ဗန်လက်ဆင်မာကပြောခဲ့ပါတယ်။ဘယ်ဂျန်နိုင်ငံမှာကိုဗစ်ကူးစက်ခံရသူပေါင်း639,000နီးပါးရှိလာနေပြီးသေဆုံးသူပေါင်းကလည်း2000ကျော်အထိရှိလာနေပါတယ်။ဂျာမနီမှာတော့သေဆုံးမှုပေါင်း9000ကျော်လာပေမဲ့နိုဝင်ဘာမှာတစ်စိတ်တစ်ပိုင်းလော်ဒေါင်းချသွားလာကန့်သတ်ခဲ့တာကြောင့်ပိုးကူးစက်မှုနှုန်းကတော့နှေးလာနေပြီလို့ဂျာမန်ကျန်းမာရေးရာရှိတွေကမနေ့ကပြောခဲ့ပါတယ် EU ဥရောပသမဂ္ဂနိုင်ငံတွေအတွင်းကိုဗစ်ကာကွယ်ဆေးဖြန့်ချိမှုဟာမှန်းထားတဲ့အရေးအတွက်ထက်နှောင့်နှေးမယ်လို့ AstraZeneca ကုမ္ပဏီကကြေညာလိုက်ပါတယ်တစ်ချိန်တည်းမှာပဲ Pfizer BioNTech ကုမ္ပဏီကလည်းသူတို့ကာကွယ်ဆေးတွေယာယီပြတ်တောက်သွားတယ်လို့ပြောထားတာကြောင့်ဥရောပနိုင်ငံတွေမှာအခက်အခဲတွေ့နေပါတယ်တရုတ်နိုင်ငံမှာတော့ကိုဗစ်ကူးစက်သူ108ဦးထိမနေ့ကတွေ့ခဲ့ရမှာပြည်တွင်းက90နဲ့ပြည်ပကဝင်လာသူ18ဦးရှိခဲ့တယ်လို့အမျိုးသားကျန်းမာရေးကော်မရှင်ကဒီနေ့ထုတ်ပြန်လိုက်ပါတယ်ပြည်တွင်းကူးစက်မှုတွေထဲမှာနိုင်ငံမြောက်ပိုင်းဟေလူဂျန်ပြည်နယ်က56ဦးဟီပေးပြည်နယ်က19ဦးနဲ့ဂျင်လင်းပြည်နယ်က73ဦးပါဝင်ခဲ့တယ်လို့ကော်မရှင်နေ့စဉ်အစီရင်ခံစာမှာဖော်ပြလိုက်ပါတယ်ဒါပေမဲ့မနေ့ကသေဆုံးမှုတော့မရှိခဲ့ပါဘူးရှန်ဟိုင်းမြို့ကြီးမှာလည်းတန်လျာရှိသူ2ဦးတွေ့ခဲ့ရမှာ2ဦးကပြည်ထဲကဖြစ်ပြီးနောက်2ဦးကတော့ပြည်ပကလာတာပါပြည်မကြီးမှာလည်းစုစုပေါင်းကူးစက်ခံရသူပေါင်းကတော့19,000နီးပါးရှိနေပါတယ်ဟောင်ကောင်ဘက်မှာလည်းလူနေထူရတဲ့ပိုင်းတစ်ခုမှာဒီလာတဲ့ပိုးတွေ့သူရာခိုင်ရှိလာတာကြောင့်တရုတ်အာဏာပိုင်တွေကတစ်စိတ်တစ်ပိုင်းလော်ဒေါင်းချအသွာလာကန့်တက်လိုက်ပါတယ်။ဟောင်ကောင်ကလူကြီးထူတဲ့ဂျော်ဒန်ခရိုင်မှာဇန်နဝါရီလအတွင်းဒီပိုးတွေ့သူ126ဦးရှိခဲ့ပြီးမှခရိုင်တဲကလူအလုံးကိုစစ်ဆေးနေတယ်လို့တရုတ်ရာရှိတွေကဆိုပါတယ်။ဟောင်ကောင်မှာအခုချိန်ထိပိုးတွေ့သူပေါင်းက1000အောက်မှာပဲရှိနေပါသေးတယ်။တစ်ချိန်တည်းမှာပ ရီလင်္ကာနိုင်ငံမှာတော့တကိုးကြည့်တယ်လို့ယူဆထားသူဖော်ဆက်ထားတဲ့ရိုးရာစီတမျိုးကိုတောက်ဖို့အားပေးပြီးကိုယ်တိုင်လည်းတောက်ခဲ့တဲ့အပေါ်ဝေဖန်ခံရတဲ့ကျန်းမာရေးဝန်ကြီးမှာကိုဗစ်ပိုးဆက်သက်တွေ့ရှိခဲ့ပါတယ်ခင်ဗျာဒီချိန်မှာပထမစတွေ့ခဲ့တဲ့ကိုဗစ်ဗီဇာပြောင်းပုံမျိုးတွေဟာအရင်ရှိပြီးသားမျိုးဟောက်ထက်သေဆုံးမှုပိုများကောင်းများစေနိုင်တယ်လို့ဒီချိန်ဝန်ကြီးချုပ်ကသတိပေးလိုက်ပါတယ်ဒီချိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကဒီပိုးမျိုးကွက်တွေဟာကူးစက်ပိုမြင်တာအပြင်အခုသေနှုန်းပိုမြင့်မားလာတာနဲ့ပါဆက်ဆက်ကောင်းဆက်ဆက်နိုင်တဲ့အထောက်အထားတချို့တွေ့နေရတယ်လို့မနေ့ကပြောခဲ့ပါတယ်လန်ဒန်နဲ့နောက်အရှေ့တောင်ဒေသတွေမှာပါတွေ့ခဲ့ပြီးအခုဆိုရင်အာရှနိုင်ငံတွေပါဝင်တခြားနိုင်ငံတွေမှာပါထပ်တွေ့ခဲ့တဲ့ဒီမျိုးကွက်တွေဟာသေဆုံးမှု30ရာခိုင်နှုန်းပိုများစေကြောင်းတွေ့ရှိထားတယ်လို့ဒီထိန်ဆိုရသိပ္ပံဆိုင်ရာအကြံပေးပက်ထရစ်ဗလန့်စ်ကတောက်ကြနေကထုတ်ပြလိုက်ပါတယ်အကြံပေးဗလန့်စ်အနေနဲ့ဝန်ကြီးချုပ်ဂျွန်ဆန်နဲ့အတူသတင်းစာရှင်းလင်းပွဲလုပ်ပြီးပြောရမှာဒီမျိုးကွဲပိုးသစ်ဟာအရင်ထက်အဆ80ကူးစက်မှုပိုမြန်နေတာတွေ့ထားပြီးဖြစ်တယ်လို့ဆက်ပြောခဲ့ပါတယ်ဒါကြောင့်ဗလန့်စ်ကပဲဒီဗီဇပြောင်းမျိုးကွဲသစ်တွေ့ထားတဲ့လူနာတွေအနေနဲ့အရင်ပိုးဟောင်းတွေ့ထားသူတွေထက်စာရင်ပိုအန္တရာယ်ကြီးနေပြီလို့ထောက်ထားတွေ့ထားကြောင်းလည်းဆက်သတိပေးခဲ့ပါတယ်ဒါပေမဲ့လည်းလက်ရှိကာကွယ်ဆေးတွေကတော့ပိုမျိုးစားဟောင်းကိုရောဒီမျိုးကွဲတစ်ကိုပါထိရောက်မှုရှိနေသေးတဲ့ထောက်ထားတွေလည်းရှိကြတယ်လို့ဆိုပါတယ်နော်စနေညပိုင်းသတင်းတွေကိုကိုကျော်သိန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
Biden Joseph Robinette Biden Jr. do
something Biden ဒီတော့သူမှာ Joe Biden သမရဖြစ်လာပြီးဒီမိုကရက်တွေကအထက်လွှတ်တော်ကိုထိန်းချုပ်နိုင်လိုက်တာကြောင့်အမေရိကန်မှာအခုတစ်ပတ်တပေါင်းတစ်စီးတည်းရှိတဲ့အစိုးရတရက်ပြန်ဖြစ်လာခဲ့ပါတယ်ဒီချက်ကသမရ Joe Biden ကိုဥပဒေတွေကြီးကြီးမားမားပြောင်းလဲပြဋ္ဌာန်းစေနိုင်မှုအတွက်အခွင့်အရေးရစေမှာဖြစ်တယ်လို့ UN သတင်းတော် Catherine Gibson သတင်းပေးပို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာသူ့ရဲ့သမ္မတတာဝန်ကိုစတင်လိုက်တာနဲ့စိန်ခေါ်မှုတွေကိုအတိုင်းအတာတစ်ခုထိရင်ဆိုင်ရပြီးဒီထဲမှာပထမဆုံးကတော့အမေရိကန်မှာလူ၄သိန်းကျော်အသက်ဆုံးရှုံးနေတဲ့ကိုရိုနာဗိုင်းရပ်စ်ကိုတိုက်ဖျက်ဖို့ကိစ္စပဲဖြစ်ပါတယ်။ဒါပေမဲ့ဒုသမ္မတကမလာဟဲရစ်စ်နဲ့အတူနောက်ထပ်အထက်လွှတ်တော်မှ၃ယောက်တက်လာတာကြောင့်ဒီမိုကရက်တစ်ကအခုခါမှာအထက်လွှတ်တော်ကိုထိန်းချုပ်နိုင်လိုက်ပြီးဖြစ်ပြီးတော့6ယူမှာဟာလည်းအထက်လွှတ်တော်လူများစုကောင်းဆောင်ဖြစ်လာခဲ့ပါတယ်။
The Senate will tackle the perils of the moment.
အထက်လွှတ်တော်အနေနဲ့အခုရင်ဆိုင်နေရတဲ့တသက်မှာတစ်ခါကြုံရတဲ့ဂျမားရီနဲ့စီးပွားရေးပြဿနာအန်ဒရီကြီးကိုတိုက်ဖြတ်သွားမှာပါ။ဒါပြင်လူမျိုးရေးနဲ့စီးပွားရေးတရားမျှတမှုဒဏ်အထူးညီမျှအခွင့်အရေးရရှိဖို့နဲ့ဥပဒေအောက်မှာအားလုံးဒဏ်အထူးညီမျှဖြစ်စီဖို့အတွက်မျိုးဆက်တွေနဲ့ချီပြီးရုန်းကန်တိုက်ပွဲဝင်ခဲ့ရတာတွေကိုလည်းတိုးတက်အောင်လုပ်သွားမှာဖြစ်ပါတယ်
။ဒါဟာဒီမိုကရက်တစ်အတွက်အီမန်ချက်ကြီးလွန်ရာရောက်ပေမဲ့လည်းအင်မီရောကိုရောလွှတ်တော်နဲ့စလုံးကိုပါထိန်းချုပ်နိုင်လိုက်တဲ့အတွက်လမ်းကြောင်းပွင့်သွားစေမှာဖြစ်တယ်လို့ George Washington တက္ကသိုလ်ကပေါမောက်ခ KC Burger ကပြောပါတယ်
။ Knowing that the president is of the same party they know that
တပ္ပရာကလည်းပါတီတစ်ခုတည်းကဖြစ်နေတဲ့အတွက်လွှတ်တော်ကလည်းဘာပဲအတည်ပြုလိုက်ပြုလိုက်အဲ့ဒီဥပဒေချက်ကိုတပ္ပရာနဲ့လွှတ်တော်ကမှဗီဒီယိုသုံးတာတို့လွှတ်တော်ကတခါမဲများစုနဲ့တပ္ပရာရဲ့ဗီဒီယိုကိုပြန်ပယ်ချတာတို့အပြန်အလှန်တွေဖြစ်မဲ့စာတပ္ပရာကလက်မှတ်ထိုးနိုင်ခြင်းရှိတယ်ဆိုတာကိုသူတို့သိပါတယ်။ဒါကြောင့်အခြေခံအဖြစ်တော့အစိုးရနဲ့လွှတ်တော်တပေါင်းတစည်းတည်းဖြစ်ပြီးလိုချင်တဲ့ကိစ္စရပ်တွေကိုထိန်းချုပ်လုပ်ဆောင်သွားမှာပါ
။ဒါပေမဲ့ဒီမိုကရက်တစ်ဟာလွှတ်တော်နေရာစလုံးမှာနည်းနည်းပဲအသာရထားတာဖြစ်ပြီးအထက်လွှတ်တော်မှာအမတ်နေရာ60ထောက်ခံဖို့လိုတဲ့တချို့ဥပဒေချမ်းတွေကိုတော့ Republican တွေအနေနဲ့ဆက်ပြီးတော့ဓာစီသွားနိုင်မှာဖြစ်ပါတယ်။အော်လွှတ်တော်မှာဒီမိုကရက်အမတ်တွေရဲ့ထောက်ခံမဲတွေအများကြီးလက်လွတ်လို့မဖြစ်တဲ့ဥက္ကဋ္ဌ Nancy Pelosi ကတော့ Republican အမတ်တွေနဲ့လက်တွဲလှုပ်ဆောင်နိုင်ဖို့နီးလမ်းတွေရရှိနိုင်ပါတယ်လို့ပြောထားပါတယ်။
We have a responsibility to find bipartisanship where we can.
Tomorrow အနေနဲ့ပုံရက်တီချက်တွေကိုဖော်ထုတ်နိုင်မှုအတွက်ပါတီနဲ့ရပူရယ်လှုပ်ဆောင်နိုင်မယ့်နည်းလမ်းတွေကိုရှာဖွေဖို့တာဝန်ရှိပါတယ်
။လွတ်တော်အနေနဲ့ပထမဆုံးလှုပ်ရမှာကတော့ virus ကြောင့်အထိနာနေတဲ့ American စီးပွားရေးအတွက်အကူအညီပေးရေးအစီအစဉ်သစ်တွေအများအတီးပြုနိုင်ဖို့လိုအပ်မှာဖြစ်ပါတယ်။ဒါပေမဲ့ဒီမိုကရက်တွေထိန်းချုပ်တဲ့ထက်လွတ်တော်သစ်အနေနဲ့သမ္မတဘိုင်ဒန်အဆိုပြုထားတဲ့အစိုးရဖွဲ့ဝင်တွေကိုအတီးပြုဖို့ကိစ္စကိုလည်းအမြန်လှုပ်ဆောင်ရမှာပါ။လွှတ်တော်နေရာစလုံးကိုဒီမိုကရက်တွေကတပေါင်းတစ်စီးနဲ့ထိန်းချုပ်နိုင်လိုက်တဲ့အတွက်အစိုးရတာဝန်ခံမှုရှိအောင်လွှတ်တော်ကပို့ပြီးတော့လှုပ်ဆောင်နိုင်စွမ်းရှိလာမှာဖြစ်ပြီးလာမယ့်ရက်အနည်းငယ်အတွင်းမှာလည်းအပြန်အလှန်ထိန်းချုပ်မှုတွေစတင်လာတော့မှာဖြစ်ပါတယ်ဒီမိုကရက်တွေအနေနဲ့အထက်လွှတ်တော်မှာလူများစုဖြစ်လာတယ်ဆိုပေမဲ့လည်းသမ္မတဟောင်းဒေါ်နယ်ထရမ့်ကိုနောက်တစ်ကြိမ်ပြန်အရွေးမခံနိုင်အောင်လုပ်နိုင်ဖို့အတွက်ဆိုရင် Republican အမတ်18ယောက်ကထောက်ခံဖို့လိုမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
Thank you.
ဗီဒီယိုမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေးတယ် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ဒီမနက်ညတော့အိန္ဒိယကလူဒန်းလိုက်တဲ့ COVID-19 ကာကွယ်ဆေးတွေနိုင်ငံတော်ကပြည်နယ်နဲ့တိုင်းနယ်စီကိုမကြခင်ရောက်ရှိလာတော့မှဖြစ်လို့ကာကွယ်ဆေးထိုးနိုင်ရေးအစီအစဉ်တွေအတွက်ကြိုတင်ပြင်ဆင်နေကြပြီဖြစ်ပါတယ်ကာကွယ်ဆေးဘသူတွေကိုဦးစားပေးပြီးတော့ထိုးနိုင်မလဲဘလို့ပြင်ဆင်မှုတွေဆောင်ရွက်နေပါသလဲဆိုတာကိုကျမစုမုံကဆက်သွယ်မေးမြန်းတင်ပြထားတာနားဆင်ပါရှင်အိန္ဒိယပြည်သူတွေနဲ့အိန္ဒိယအစိုးရကမြန်မာနိုင်ငံအတွက်လက်ဆောင်ဖြစ်နေလှူဒန်းလိုက်တဲ့ဗီတင်အောက်စဖို့တက္ကသိုလ်နဲ့ဗီတင်ဆွီဒင်အက်စထရာဇနီကာကုမ္ပဏီတို့ပူးတွဲသုတေသနလုပ်ပြီးတော့အိန္ဒိယနိုင်ငံ Serum Institute ကနေထုတ်လုပ်လိုက်တဲ့ COVID-19 ကာကွယ်ဆေးအလုံးပေါင်း 1.5 သန်းဇန်နဝါရီလ22ရက်နေ့ကမြန်မာနိုင်ငံကိုရောက်ရှိလာပါပြီ။ပထမအတော့အိန္ဒိယကလာတဲ့ကာကွယ်ဆေးတန်တန်းခွဲကိုမြန်မာနိုင်ငံကလူဦးရေ 9 သိန်းခွဲအတွက်ရထားပြီးကျန်းမာရေးဝန်ထမ်းတွေကိုဦးစားပေးထိုးနှံမှုစီစဉ်ထားတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောပါတယ်
။ဒီတော့ကျွန်တော်တို့ပထမရမယ့်အတော့က9သိန်းခွဲအတွက်ပဲပေါ့နော်အဲ့တော့9သိန်းခွဲအတွက်ပဲဆိုတော့ဘယ်လိုဒီကာကွယ်ဆေးတွေကိုနိုင်ငံအတွက်အကောင်းဆုံးဖြစ်အောင်သုံးမလဲဆိုတော့ကျွန်တော်တို့အင်တာမအလေးထားပြီးတော့စဉ်းစားရပါတယ်ဒီတော့ပထမဦးဆုံးဦးစားပေးရမှာတော့ရှေ့တန်းမှာလှုပ်ဆောင်နေတဲ့ကျွန်တော်တို့ရဲ့ကျန်းမာရေးဝန်ထမ်းတွေပါပဲ
ရန်ကုန်ကိုရောက်ရှိလာပြီဖြစ်တဲ့ COVID-19 ကာကွယ်ဆေးတွေကိုပြည်နယ်နဲ့တိုင်းပြည်ပြည်ကကျန်းမာရေးဦးစီးဌာနတွေစီဒီသတင်းပတ်ထဲဖြန့်ဝေတော့မှာဖြစ်ပါတယ် ARD တိုင်းဒေသကြီးအတွက်ကတော့ COVID-19 ကာကွယ်ဆေးလူ1000စာရဖို့စီစဉ်ထားပြီးကာကွယ်ဆေးထိုးနှံနိုင်မှုအဓိကကျန်းမာရေးဝန်ထမ်းတွေအစိုးရတိုင်းဒေသကြီးအဖွဲ့နဲ့လွှတ်တော်ကိုယ်စားလှယ်တွေအတွက်ပြင်ဆင်ထားတယ်လို့ ARD တိုင်းကျန်းမာရေးဦးစီးဌာနမှဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကပြောပြပါတယ်
ကျွန
်
တော်စီကိုမနေ့ကပြပခရောက်ပါမယ်ကျွန်တော်ကိုအားလုံးပေါင်း AI တိုင်းတဲ့ကျန်းမာရေးဝန်ထမ်းပေါင်း900ကျော်ရှိတယ်တော့တိုင်းကအစိုးရဖွဲ့နဲ့လွှတ်တော်ကိုယ်စားလှယ်အားလုံးပေါင်း2000ကျော်ကျွန်တော်တောင်းထားတယ်ပေါ့28 29 33 34 ပေါ့5ရက်လောက်ထိုးမယ
်အခုရရှိလာမဲ့ COVID-19 ကာကွယ်ဆေးထိုးနှံခွင့်ရမယ့်သူတွေအနေနဲ့ပထမတစ်ကြိမ်နဲ့ဒုတိယတစ်ကြိမ်ထိုးနှံမှုကြာ COVID-19 ရောဂါပိုးကူးစက်ခံရခြင်းမရှိအောင်အထူးသတိထားနေထိုင်ကြဖို့နဲ့မကြခင်မှာပြည်သူလူထုတိုင်းကာကွယ်ဆေးထိုးခွင့်ရအောင်အစိုးရကကြိုးပမ်းနေတဲ့အတွက်မရခင်ဆက်ကြားပိုးကူးစက်မှုရော့အောင်ပြည်သူတွေအထူးသတိရှိရှိနဲ့နေထိုင်ကြဖို့ကိုလည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူညွှန်ကြားရေးမှူးဒေါက်တာတန်းနိုင်စိုးကတိုက်တွန်းပါတယ်
ဒီမှာဘုရားဆိုရင်ကာကွယ်ရေးနည်းလမ်းတွေလိုက်တာဟုတ်လို့ရှိရင်လည်းတစ်နည်းမျိုးကိုပေါ့ပါတယ်နေတော့ဒီဆရာကြီးအထူးပဲပုံစံကြီးတယ်အားလုံးကဆက်နေပြီးတော့ဆက်ဆက်နေတဲ့ပြည်ကြီးခတ်တော်ပါဒီပုံမအားကိုက်ပြီးတော့နိုင်တာကိုဆိုပါတယ်
အခုအိန္ဒိယကနေလက်ဆောင်ဖြင့်မြန်မာနိုင်ငံကိုအခမဲ့ပေးအပ်တဲ့ထိုးဆေးတွေအပြင်နောက်ထပ်လူ15တန်းစာအတွက်လည်းကာကွယ်ဆေးတန်း30အိန္ဒိယကနေဝယ်ယူထားပါတယ်ဝယ်ယူထားတဲ့ဒီဆေးတွေကိုတော့ဖေဖော်ဝါရီလကုန်မှရောက်မယ်လို့မျှော်လင့်ရပါတယ်အခုလက်ရှိမှာတော့မြန်မာနိုင်ငံတနိုင်ငံလုံးအတိုင်းအတာနဲ့ COVID-19 ရောဂါပိုးတွေ့ရှိသူအတည်ပြုလူနာပေါင်းက3,300ကျော်နဲ့ COVID ကြောင့်သေဆုံးသူကတော့3,000ကျော်အထိရှိသွားပြီဖြစ်ပါတယ်ရှင
်ပြည်မျိုးရာစီယုကအန်ယူနဲ့မြန်မာစစ်သားတို့ကြားကရင်ပြည်နယ်ဖာပုံမြို့နယ်မှာတိုက်ပွဲဖြစ်ပွားနေစေဖြစ်တယ်လို့ဒီလိုဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်စစ်ဆောင်နေရတဲ့ဒေသခံရွာသားတွေစားသောက်နေထိုင်ရေးအခက်တွေ့နေရပြီးအကူအညီလိုအပ်နေတဲ့အခြေအနေအကြောင်းပြောပြပေးမှာပါကျွန်တော်နိုင်ကွန်းအိမ်ပါကရင်ပြည်နယ်ဖာပေါ်မြို့နယ်လယ်မူပလောဒေသဘက်မှာ KNU တပ်မ5တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားမနေ့ကတည်းကတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံလူကပြောပါတယ်။ဒီ
ကလေးကဖြစ်တာပဲ။ဒီနေ့ကလည်းဖြစ်တာပဲပေါ့လေနော်။ဆော့မူပလောတို့လယ်မူပလောတို့ဘက်မှာလည်းနော်
တိုက်ပွဲတွင်လယ်မူပလောရွာဘက်ကိုလက်နက်ကြီးပစ်တံကျန်းနေရတယ်လို့စစ်ဆောင်လယ်မူပလောရွာသားတို့ကဆိုပါတယ
်။မနေ့ကတော့တက်ကနေပြီးတော့ဒီလယ်မူပလောလက်နက်ကြီးကိုရွာဘက်ကိုပစ်ချလာတော့ကြားတယ
်။ KNU တပ်မတော်အရာရှိတူကတော့မနေ့ကလယ်မူပလောဘက်တိုက်ပွဲဖြစ်ပွားကြောင်းအသိပြုခဲ့ပေမဲ့အသေးစိတ်ကတော့ပြောဆိုတာမရှိခဲ့ပါဘူး။ဖာပုံမြို့နယ်ဘက်တိုက်ပွဲအခြေအနေကိုသိရှိဖို့သမ္မတပြောခွင့်ရသူကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ ။အခုတိုင်းကြောင်ကြီးမြို့နယ် KNU တပ်မတော်မူတန်းဒေသဘက်မှာလည်းမကြာခဏတိုက်ပွဲဖြစ်ပွားနေသလိုရွာ9ရွာကရွာသားတထောင်ခန့်ဆစ်ဆောင်နေရပါတယ်။ဘကူတိုင်းကြောက်ကြီးမြို့နယ်နဲ့ကရင်ပြည်နယ်ဖားပုံမြို့နယ်ဘက်စစ်ရေးသင်းမှနေမှုကြောင့်ဂျွာသား4000ကျော်စစ်ဘေးသိမ်းရှောင်နေရပြီးစားတောက်နေထိုင်ရေအခက်အခဲရှိနေတယ်လို့ကရင်လူငယ်ကွန်ရက် KYN ဖွဲ့ကစောကျော်လင်းကပြောပါတယ်
ဒီပြည်ကတော့4000ကျော်လာပြီစားတောက်နေထိုင်ရေအခက်အခဲကတော့အခြေခံပေါ့နော်အခက်အခဲတွေရှိလာပြီအဲကျမှရေစွာရင်းလို့အတလို့ဒီရာဒီဥတုအတွက်ပေါ့နော်အနွေးတယ်ပေါ့နော်အဆောင်ချက်ကြီးကြီးတို့အားတယ်ကဲဒီပါလေထိုးပြီးတော့နေလို့တဲ့မိုးကပလတ်စတစ်ရောတာလပါလို့ပေါ့နော်ရှာရအဲ့လိုမျိုးတွေလိုအပ်တယ်လို့တော့ကျွန်တော်တို့ခါရခင်ဗျာ
တိုက်ပွဲကြောင့်စိတ်ချောင်ရွာသားတွေနေဆက်ရကြေးရွာတွေပြင်တောတောင်ထဲမှာတိမ်းရှောင်နေရတယ်လို့သူကဆိုပါတယ်ဖာပုံမြို့နယ်မဲဝံဒေသဘက်မှာတော့ဒီနေ့စမ်းကစပြီး KNU တပ်မ9တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့တိုက်ပွဲဆက်တင်ဖြစ်ပွားလာသလိုလေမူဘရောဒေတာဘက်မှာတော့ပြီးခဲ့တဲ့2018ခုနှစ်မတ်လမှာသတ်မတော်ကနေဒေတာတွင်လမ်းဖောက်လုပ်နေမှုနဲ့ပတ်သက်လို့ KNU စမှ5ကြာနှစ်ဖက်စီရင်ပဋိပက္ခတွေဖြစ်ပွားခဲ့ပါတယ်။အလားတူဘကူတိုင်းကြောက်ကြီးမြို့နယ်ထဲကထူခါခုပူစော်မီလူခဲကော်ကူခဲတဲ့ဆတဲ့ကြေးရွာတထောင်နီးပါးဟာနှစ်ဖက်တပ်ဖွဲ့ကြောင့်ဇန်နဝါရီလဆန်းကလေးကထွက်ပြေးနေရတာပါ။ဒီစစ်ဆောင်တွေကိုအစိုးရပါဝင်အဖွဲ့အစည်းတွေကနေကူညီမှုအားနည်းနေတယ်လို့ကရင်လူမှုကူညီရေးဖွဲ့ဝင်တွေကပြောပါတယ်။ဘကူတိုင်းကြောက်ကြီးမြို့နယ်နဲ့ကရင်ပြည်နယ်ဖားပုံမြို့နယ်တွင်စည်ရေးသိမ်းမှနေတဲ့အကြောင်းရင်းကိုတော့ဘကူတိုင်းရပ်ဖက်ပြစ်ဆက်တိုက်ခိုက်မှုစောင့်ကြည့်ရေးဖွဲ့ဝင်ဦးတူဘလက်ကအခုလိုပြောပါတယ်
။ကရင်ကတို့ဒီတပ်မကုန်းဘက်ဆိုလမ်းဖောက်တယ်။ခုန်ကျေးလမ်းဆိုပြီးတော့တို့ဖောက်လိုက်တဲ့အချိန်မှာလမ်းအကျဉ်းကြီးဖြစ်သွားတယ်။ဒီ30ကျော်တယ်။တပ်မတော်ကလည်းအခုယူဆကလမ်းကဖောက်ရင်ဒီတိုင်းဖောက်မှဖြစ်တယ်။တို့ကလည်းငွေရဒီလောက်ပဲသုံးတယ်ရိတ်ကပို့ပါပို့ပြီးသွားလာကြတော့လေဒီကခံတယ်ပဲတုံးကြည့်ရလေဒီ PNG ဘက်ကကြတော့လမ်းကိုချက်တယ်ဆိုကြရတော့သူတို့တကူးခုညာဖြစ်မလားသူတို့ကလည်းစိုးရိမ်မှုတွေရှိလာတယ်ဒီသူတို့ဘက်ကအမြင်ပေါ့လေညာနေရာတက်တယ်တက်လာနိုင်မလားဆိုပြီးသူတို့စိုးရိမ်တာပေါ့လေ
တမတော်ဘက်ကတော့ကြောက်ကြီးမြို့နယ်မူတယ်လမ်းပါဝင်ဖာပုံမြို့နယ်ခေပူရွာနဲ့လေမူဘလို့ရွာကိုဆက်ထားတဲ့လမ်းအောင်းကိုဒေသခံပြည်သူတွေတုံးဖို့နဲ့တပ်ပိုင်းဆိုင်ရာအုပ်ချုပ်မှုကိစ္စရပ်တွေမှာလွယ်ကူစေဖို့အတွက်ပြန်ပြင်မှတ်အကြောင်းကိုနေမြခံကရင်မြို့သားလူမျိုးရေးတမတော်ဘက်ကကြိုတင်ကြောင်းကြားခဲ့ပေမဲ့ဒေသတွင်းမိုင်းထောင်တာနှောက်ယှက်ပစ်ကတ်မှုကြောင့်တမတော်ဘက်ကစစ်တီတချို့ကြားဆိုမှုတွေရှိခဲ့လို့တုတ်ပြန်ပစ်ခတ်ရတာရှိခဲ့တယ်လို့လည်းတမတော်ဘက်ကပြောဆိုခဲ့ပါတယ်ကဘာကယောဂဖြစ်ပွားနေတဲ့ကာလမှာဘာပုံခရိုင်တထုံခရိုင်နဲ့ညောင်လေးပင်ခရိုင်တို့မှာ KNU နဲ့မြန်မာစစ်တပ်တို့စစ်ရေးသိမ်းမှမူကြောင့်ဒေသခံပြည်သူလူစု4000ခန့်အိုးအိမ်စွန့်ခွာနှိစက်ရဒေသတွေမှာဆွဲပြေးသိမ်းရှောင်နေရတဲ့ပုံမှာစိုးရိမ်နေရတဲ့အတွက်ကြောင့်အ мян ဆုံးကင်တွယ်ဖြေရှင်းပေးဖို့အရပ်ပတ်ဘွဲ့စည်းတရား65ဖွဲ့ကနေနိုင်ငံတော်သမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်သောအောင်ဆန်းစုကြည်တို့ထံဇန်နဝါရီလ20ရက်နေ့ကအိတ်ဖွဲပေးစာပေးပို့ထားပါတယ်ကျွန်တော်နိုင်ကုန်းနေ VOA မြန်မာပိုင်းတွင်သတင်းပေးပို့ထားပါတယ်ခင်ဗျာ
နိုင်ငံမှာကိုဗစ်အရေးပေါ်ကာလအတွင်းအလုပ်လက်မဲ့ဖြစ်နေတဲ့မြန်မာနိုင်ငံသား20ကျော်ဟာနေအမြေကျော်ပြောင်းရွှေ့ပြီးအလုပ်ကန်ရှာဖွေဖို့လုပ်တာကြောင့်ဇန်နဝါရီလ22ရက်နေ့ကဖမ်းဆီးခံရတဲ့သတင်းကိုတင်ဆက်ပေးလိုပါတယ်ကျမအေးမှာပါထိုင်းနိုင်ငံချွန်ဘူရီခရိုင်ထဲကမြန်မာလူသမား20ကျော်ဟာကိုဗစ်အရေးပေါ်ကာလမှာအလုပ်ကန်မရှိတာကြောင့်အလုပ်ကန်ရရှိမဲ့နေရာကိုပြောင်းရွှေ့ရင်းနဲ့လမ်းမပေါ်မှာပဲဖမ်းဆီးခံလိုက်ရပါတယ်ချင်းပူရီခရိုင်ဟာကိုဗစ်ကရောဂါနဲ့ပတ်သက်လို့အနီရောင်အဆင့်အထူးကြက်မှတ်စောင့်ကြည့်ရတဲ့ဇုံမှာပါဝင်ပြီးနေမြေတွင်ခရီးသွားလာခွင့်တွေကိုကန့်သတ်ထားချိန်မှာအခုလိုမျိုးဖမ်းဆီးခံရတာဖြစ်ကြောင်း AAC အလုသမားကူညီအဖွဲ့ကအလုသမားရေးလှုပ်ရှားသူဦးရဲမင်းကအခုလိုပြောပြပါတယ
်အယောက်20ကျော်ပါထိုင်းနိုင်ငံချင်းပူရီခရိုင်ကျွန်တော်တို့ချင်းပူရီခရိုင်အပိုင်းလေးကပေါ့နော်ကျွန်တော်တို့ဗတ်မင်မျိုးဘက်မှာဖြစ်တယ်လို့သိရပါတယ်လုံးဆက်မပေးတော့တာတွေလုံချင်နေရလုံးဆက်မပေးတော့တာတွေလုံးကျုပ်လာတဲ့လုံးကျုပ်လာတဲ့လူတွေများလာတယ်ပေါ့အဲတို့ကတော့ဒီတို့ရဲ့အတုံးတောင်းတွေထုတ်ပိုးတွေနဲ့အဲ့ဒီမှာလမ်းပေးမှာရောက်နေတယ်ပေါ့နော်အဲ့ဒါကိုနမီကန်ဒီကဒီနမီကန်တိုင်းလူမျိုးရဲ့သတင်းပေးတိုင်ကြတော့ကြာကျွန်တော်တို့ဒီရဲတပ်ဖွဲ့တွေလောက်သွားတယ်လို့ပြောတယ်ထိုင်းရဲတပ်ဖွဲ့တွေတွားရောက်စစ်ဆေးတော့ကြာတော့ဒီချွန်ဘူရီတိုင်းထဲမှာဆိုလည်းဒီမြန်မာနိုင်ငံသားတွေထိသွားလာနမီချက်တန်းကိုကန့်တတ်ထားတယ်ပိတ်ထားတယ်ပေါ့နော်ကျွန်တော်တို့အဲ့ဒီအယောက်20ကျော်ထဲမှာတချို့မိထားပြီအဲတချို့ကတော့ဟိုတချို့ကလည်းအပြီးပြီးထွက်သွားတာပေါ့နော်တချို့ကလည်း10ယောက်တစ်ဖွဲ့9ယောက်တစ်ဖွဲ့အဲ့လိုတွေပဲထွက်သွားတော့ကြာတော့ကျွန်တော်တို့တချို့တော့မိထားပြီအဲမမြင်တဲ့လူတွေလည်းလိုက်ဖမ်းနေတယ်လိုက်ဆောင်နေတယ်အမိသားတဲ့လူတွေဆိုတာဖမ်းနိုင်ငံလက်ရှိ ကိုဗစ်တရောဂါအရေးပေါ်ဥပဒေနဲ့ကျွန်တော်တို့ဒီမှာစနေကြဥပဒေနဲ့ဒီဥခါတော့
သူတို့တွေကအများစုကတော့အထောက်ထားလက်မှတ်တွေမရှိပဲတရားမဝင်နေထိုင်နေကြသူတွေဖြစ်ပြီးအလုတ်ကန်ရှာဖွေပေးတဲ့လူပွဲစားတွေကိုစောင့်နေတော့တချို့ကိုဖမ်းမိခဲ့တာဖြစ်ပါတယ်။တနေ့တည်းမှာပဲထိုင်းမြန်မာနယ်စပ်တက်ခရိုင်တဆောင်ရမ်းမြို့နယ်ထဲမှာလူကုန်ကူးသူတွေတယ်ဆောင်လာတဲ့မြန်မာနိုင်ငံသား6ဦးကိုလည်းဖမ်းမိခဲ့ပါတယ်။မြန်မာနိုင်ငံသားတွေဟာအလုတ်ကန်ရရှိဖို့အတွက်မြန်မာနိုင်ငံဘက်ကနေခိုးဝင်လာတဲ့သူတွေဖြစ်ကြောင်းကိုလည်းဦးရဲမင်းကအခုလိုပြောပြပါတယ်
။တရားမဝင်မြန်မာနိုင်ငံသား6ဦးကိုတင်ဆောင်လာတာကိုစစ်ဆေးပြေးရှိပြီးအခုသူ့ကိုအားစီခဲ့တယ်ပေါ့နော်။ဒီထိုင်းနိုင်ငံသားတွေလူမဟုတ်ကူးတဲ့လူကမြန်မာနိုင်ငံသားတွေကိုကျွန်တော်တို့ချုပ်ပူရီနဲ့ချင်းမိုင်နေပါချင်းမိုင်ဘက်တွေမှာအလုတ်သွင်းပေးမယ်ဆိုရင်သူ့ကိုဘတ်900000နဲ့ကိုးသွင်းလာတာလို့သိရတယ်။အဲ့တော့အခုလိုအချိန်ကာလကြီးမှာကျွန်တော်တို့လူမဟုတ်တွင်းနဲ့ထိုင်းမြန်မာပွဲစားတွေကလည်းလူမဟုတ်ကူးသူတွေကလည်းတော့ရှော့ကျွန်တော်တို့ခိုးတွင်းနေတယ
်အမေရိကန်နိုင်ငံသားဝန်ကြီးဌာနကပြီးခဲ့တဲ့နှစ်ဇွန်လထဲမှာထုတ်ပြန်ခဲ့တဲ့ကမ္ဘာတဝန်းကလူကုန်ကူးမှုဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူကုန်ကူးမှုကြိုက်ဖြတ်ရေးအတွက်ခြေရောက်ရောက်ဆောင်ရွက်မှုမရှိတဲ့အနေအဆုံအဆင့်နိုင်ငံစည်းရင်းထဲမှာထည့်သွင်းဖို့ပြခဲ့တာပါမြန်မာနိုင်ငံသားတွေနဲ့ဆက်ဆက်တဲ့လူမောင်ခိုးမှုတွေရှိနေတဲ့ထိုင်းနိုင်ငံကတော့ TR2 စောင့်ကြည့်အဆင့်ထဲမှာပဲထည့်သွင်းထားဆဲဖြစ်ပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုတန်ဘတ်ဆင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ထိုင်းမှာအလုပ်လုပ်ချင်လို့မျှော်လင့်ချက်တတိကြီးနဲ့စောင့်ဆိုင်နေတဲ့ထောင်နဲ့ချီတဲ့မြန်မာရှေ့ပြောင်းလူသမားတွေရဲ့အလုပ်သွားလို့ရခင်ကနှောင့်နှေးနေပါတယ်။သူတို့ထဲကအများစုကတော့ပွဲစားတွေအလုပ်အကန်ရှာဖွေရေးအေဂျင်စီတွေကိုပတ်စံ10သိန်းကျော်စီပေးထားခဲ့ရပြီဖြစ်ပါတယ်။အခုပေးလိုက်တဲ့ပမာဏကအစိုးရကသတ်မှတ်ထားတဲ့ဝန်ဆောင်ခတွေနဲ့များစွာပိုနေပြီးတော့ချင်းကားထားရတဲ့အတိုးတွေကလည်းပေးရမယ့်ရက်ကိုကြော်လွန်နေပါပြီ။ဒီဆောင်မကိုဒို့အတန်တရင်တော့အေးအေးအောင်ကဆက်လက်ပြောပြပေးသွားမှာပါ။
မြန်မာနိုင်ငံရဲ့ခြေလက်ဒေတာတွေမှာအလုပ်ကန်ရှာပါလာတာကဒေတာကန်တွေကိုနိုင်ငံခြားချွတ်အလုပ်လုပ်ဖို့အကြောင်းဖန်လာစေပါတယ်ဒီလိုသွားရှာရာကနေခေါင်းမုံဖြတ်ခံရတာလူကုန်ကူးခံရတာနဲ့အကြောင်းကြောင့်တခြားနိုင်ငံတွေမှာဖမ်းဆီးအကျဉ်းချခံရတာအခြေဖြစ်နိုင်လို့အန္တရာယ်များလွန်းတဲ့စွန့်စားမှုတစ်ခုဖြစ်ပါတယ်လူတွေဟာသူတို့ကိုတရားဝင်အလုပ်တစ်ခုရှာပေးဖို့ပြည်တွင်းကနှီးစက်ရပွဲစားတွေကိုအားကိုးတတ်ကြပါတယ်မြန်မာရွှေပြောင်းအလုပ်သမားတချို့ဟာသူတို့ခရီးစဉ်မစတင်ခင်မှာပဲနိုင်ငံသားချင်းအမျက်ချုပ်ခေါင်းမုံဖြတ်တာကိုခံနေရပါတယ်အခုလည်းကြည့်ပါဦးမောက်မာတို့အဖြစ်မှာကိုဗစ်ကြောင့်အလုပ်မရှိတော့တဲ့သူယောက်ကြားနဲ့အတူချိုင်းနိုင်ငံကိုအလုပ်သွားလို့ရမယ်ဆိုပြီးဆုံးဖြတ်လိုက်ကြပါတယ်အဲ့လိုသွားဖို့ဂျာခန်ပွဲစားတဦးနဲ့အေဂျင်စီတစ်ခုစီကနေသူတို့အကူအညီယူခဲ့ရပါတယ်ဝန်ဆောင်ခအကျွတ်ကတော့ငွေကျပ်သိန်း20ကျော်ကိုတစ်လ9ကျပ်တိုးနဲ့သူမှချိလိုက်ရပါတယ
်အေဂျင်စီတိုက်ရိုက်မဟုတ်ဘူးဒါမှတအူးရှိသေးတယ်အဲ့ဒါပွဲစားကနေမှအေဂျင်စီနဲ့ချိန်ပေးတာပေါ့အေဂျင်စီကတအူးနဲ့တအူးယူတာမတူတချို့ကျတော့73သိန်းခွဲတချို့က72သိန်းညီမတို့ကတော့73သိန်းညီမတို့ထက်များတဲ့လူလဲရှိကောင်းရှိနေမယ်ပေါ့နော်ဒီညီမတို့ဒီထက်မှဂလူဖွဲ့ထားတဲ့လူတွေရောရှိတယ်78သိန်းအောင်ကုန်ခဲ့တယ်တဲ့ညီမတို့ကဟို73သိန်းတပုံနဲ့ပြရတာ73သိန်းကျော်အောင်အဲ့ဆောက်အုပ်လုတ်တာဘာညာမပါသေးဘူးညီမတို့ဆောက်အုပ်လုတ်တာဆိုရင်တယောက်ကို1သိန်းကျော်လောက်ကုန်တယ်
အလုသမားတွေဟာစာချုပ်ချုပ်ပြီးပွဲစားစီငွေချေပြီးတဲ့အချိန်သူတို့ကိုအစိုးရကတရားဝင်ခွင့်ပြုထားတဲ့ဘေးအေဂျင်စီကပို့ပေးမှလဲဆိုတာကိုမသိကြပါဘူး။တခါမှလည်းဓာတ်ရိုက်ပြောဆိုဆက်ဆံမှုချင်းမရှိသလိုစာချုပ်ကိုလည်းတည်တည်ချာချာမဖတ်ကြပါဘူး။မအုံမာကတော့လွန်ခဲ့တဲ့3နှစ်ကလေးကထိုင်းကိုသွားအလုလုပ်နေတဲ့သူမညီမဖြစ်သူချိန်ခဲ့တဲ့ပွဲစားနဲ့ပဲဆက်ချိန်တာဖြစ်ပြီးတော့ညီမဖြစ်သူသွားတော့ကတော့6သိန်းလောက်ပေးခဲ့ရတယ်လို့ပြောပြပါတယ်။ဒါပေမဲ့မအုံမာနဲ့သူ့အမျိုးသားကတော့ တရားကိုငွေဆောင်က73သိန်းပေးခဲ့ရပါ။အဲ့ဒီပတ်စံကိုပြီးခဲ့တဲ့ဖေဖော်ဝါရီလကခြေခဲ့တာဖြစ်ပြီးတနှစ်နီးပါးလောက်အထိအဲ့ဒီအကြွေအကြွအကျိုးပေးနိုင်ဖို့ကိုထို့လင့်မယားရုံးကန်နေရစေဖြစ်ပါရဲ့။ COVID-19 ကြောင့်မအုံမနဲ့သူ့မျိုးသားတို့ထိုင်းနိုင်ငံကိုသွားခွင့်မသာသေးပါဘူး။သူတို့စာချုပ်မှာတော့ငွေဆောင်ကဟာတသိန်းခွဲဝန်းကျင်လောက်သာရေးထားပေမဲ့ပွဲစားကတော့အဲ့ချက်ပိုကြောင်းချပါရဲ့။အစိုးရသတ်မှတ်ချက်ကတော့ထိုင်းသားမဲ့ MOU အလုပ်သမားအကျွတ်ဝန်ဆောင်ကမြန်မာငွေ3000ကျပ်နဲ့ထိုင်းဘတ်ငွေ3600လာဖြစ်ပါတယ်
။အစိုးရသတ်မှတ်ထားတာလည်းပိုပြီးကောက်ခံထားတယ်ဆိုတော့အခုရောဂါတွေဖြစ်မှပိုတွေလည်းတိတာ။အရင်စာချုပ်ချုပ်ခံနေတော့လည်းမတိခဲ့ဘူးဘလောက်ဘလောက်ဆိုတော့ပေါ့နော်။နင်တို့ဘလောက်ကြမ်း73သိန်းပေးရမယ်72သိန်းပေးရမယ်။အခုတည်းသွားချင်းစောနဲ့အော်ဟုတ်ကဲ့ပေးမယ်ထုံမယ်ပေါ့မြန်မာတို့ကလည်းမရှိလို့သွားလှုပ်ရှားရမှာလေပတ်စံပေါ်လို့သူတို့ပေးထားကြအောင်မဟုတ်ရမှာဒီလိုအစိုးရသတ်မှတ်ထားတာထက်သူတို့ကပူကောက်ထားတဲ့ဟာတော့မြန်မာတို့ကပြန်ပေးစီချင်တာပေါ့နော
်အတော်ခက်ခက်ခဲခဲပြောဆိုပြီးမှပွဲစားကသူတို့လင့်များကိုထိုင်မသွားရခင်စက်ကြမှာဝန်ဆောင်က6တိန်ကိုခဏပြန်အမ်းပေးတာပါတယ
်အခုကသူတို့က6တိန်ပြန်ပေးတယ်တာပြောတယ်ဒါတွေကပြန်ပြီးထွက်ခွာရင်းနဲ့ပေးရမှာလေသူတို့ကအဲ့လိုစကားခံနဲ့ပြန်ပေးရမြန်မာတို့အခုကမတို့ပြည့်စုံကြတော့အခုတို့အစိုးရကဘယ်လောက်သတ်မှတ်ထားလဲအဲ့တိုင်းပဲကောက်လေဟုတ်တယ်မလားအခုကကြတော့တို့ကအများကြီးပို့ပြီးကောက်ခံတာတော့ခါတော့မတို့ပို့ဖို့တော့နင့်နာပြီမမောပါရေးနှခါနာဖြစ်တယ
်မောင်မာကပြောပြရပါသူမလိုပဲထိုင်းကိုတွားလို့လို့ပို့စောက်ဆိုင်နေသူ6000ကျော်ရှိနေပါတယ်သူတို့ဟာလည်းပွဲစားစီကနေဝန်ဆောင်ကတစ်စိတ်တစ်ပိုင်းပြန်ရတာမျိုးရှိပေမဲ့ထိုင်းသွားရတဲ့အခါမှာပြန်ပေးရမှာဖြစ်ပါတယ်ဒါပေမဲ့တချို့ကြပြန်တော့လေပေးလိုက်ရမယ်ဟုတ်မသိလို့ပြန်မရသူလည်းရှိပါတယ်။တချို့ကတော့အလုတ်ကရချင်တာကြောင့်ဝန်ဆောင်ကပြန်မယူပဲချွတ်ခွင့်ရမယ့်အချိန်ကိုသာစောင့်မျှော်နေသေးပါ။ဒီထဲမှာအစိုးရကြောင်အုပ်ဆရာဖြစ်ခဲ့မှုတဲ့ဦးအောင်ဆန်းဝင်းလည်းအပါဝင်ပါ။သူကလည်းပွဲစား၃ဆင့်ခံပြီးမှအေဂျင်စီနဲ့ချိတ်မိပြီးပွဲစားစီဝန်ဆောင်က၁၀သိန်းပေးပြီးငွေချေစာချုပ်ချုပ်ထားတာဖြစ်ပါတယ်။သူ့ပတ်စပို့ရဖို့ကိုလည်းအစင်စင်ကြံ့ကြတဲ့ဌာနဆိုင်ရာလုပ်ငန်းတွေကိုမလုပ်ချင်လို့တရားမဝင်ပွဲစားတူငှားပြီးလုပ်ခဲ့တာပါ။အစိုးရစီမှာကိုယ်တိုင်လုပ်ရင်အများကြီးတက်တာမှတည်ပေမဲ့ပွဲစားကိုတသိန်းပေးပြီးလုပ်ခဲ့တာဖြစ်ပါတယ်
။ဆိုလိုတသိန်းအောင်ကြော်တသိန်းခွဲတော့ပေးရတယ်။ကိုယ့်ဘကိုတိုးပြီးတော့လုပ်မယ်ဆိုရင်တော့လေ5000လို့ပြောတာပဲ။ကိုယ့်ဘကိုတိုးလုပ်မယ်ဆိုလို့ရှိရင်ကြားလဲကြားလဲပြီးတော့မှားပြီးများတယ်။အဲဒီမှာရှိတဲ့ပွဲစားအမှတ်ဆိုလို့ရှိရင်ပြည့်တယ်ပြတ်တယ်။ဌာနဆိုင်ရာဒီဝန်ထမ်းတွေရတယ်ပဲသူတို့ရဲ့လစာအနေထားနဲ့ဒီပွဲစားနဲ့အကုန်ချိန်ကြတာကိုနေရာတိုင်းမှာညီညီနေရာမှာဆိုပွဲစားနဲ့မကင်းဘူးခင်ဗျ။အဲဒီမှာရှိတဲ့ဝန်ထမ်းတွေကပွဲစားမင်းသားမြန်မာနဲ့ဒီမှာတဲ့ပုံစံမျိုးအရင်လောက်ပဲအရင်လောက်ပြရမှာဆိုသူပြနေပြီ
ဟုတ်
တို့လည်းအကျုံမြအားလုံးခွဲဥည်ပြန်ယူကြတာပေါ့ဒါတော့ပြင်ကတွေကလည်းနေရလာတော့မှဆိုတော့တရက်သုံးရက်တောက်မဲ့စားဆိုတရက်နဲ့ပြတ်မဲ့ဆိုလို့ရှိရင်ပေးလိုက်ကွာကြာတယ်ကွာအဲပေးလိုက်တာပေါ့တသိန်းကွာရောပြန်ပြန်ဖြင့်ပြီးရောတာပဲ
သူစာချုပ်ချုပ်ပြရနဲ့တွားရတော့မယ်ဆိုတာကြောင့်မိတ်ဆွေတွေတော့နှုတ်ဆက်ပွဲလုပ်ခဲ့သေးတယ်လို့ဦးအောင်ဆန်းဝင်းကပြောပါတယ်အဲ့ဒီကလေးကမချွတ်ရတော့ပဲစောင့်နေတာ6လလောက်ရှိနေပါပြီသူကတော့ပြန်အန်းငွေမလိုချင်ပဲချွတ်ခွင့်ရရင်အမြန်ဆုံးချွတ်ဖို့သာဆန္ဒရှိနေရပါဝန်ဆောင်ကများနေတာကိုအများစုကတော့သူ့လိုပဲလက်ခံကြလိမ့်မယ်လို့သူကအခိုင်အမာကိုပြောပါရဲ့ဝန်ဆောင်ကပုံပြီးပေးနေရတာထိုင်းသားမဲ့အလုပ်သမားတွေကြားအဖြစ်များပြီးတော့တခြားမြန်မာကအသွားများတဲ့ဂျပန်နဲ့မလေးရှားသွားမဲ့သူတွေလည်းကြုံနေရပါတယ်အစိုးရကဂျပန်အတွက် US ဒေါ်လာ2800နဲ့မလေးရှားအတွက် US ဒေါ်လာ850ကိုသတ်မှတ်ထားတာပါအလုတ်သမားအရေးဆောင်ရွက်ပေးနေတဲ့ CDUM ရဲ့ရွှေ့ပြောင်းအလုတ်သမားဌာနကတော့ဝန်ဆောင်ကပိုကောက်တဲ့ပြဿနာအပါအဝင်အလုတ်သမားပွဲစားနဲ့အေဂျင်စီအကြပြဿနာ100ကျော်ကိုနှစ်စဉ်ဖြည့်ရှင်းပေးနေရပါတယ်။2019ခုနှစ်က183မှုဖြည့်ရှင်းပေးခဲ့ရပြီး2020မှာတော့145မှုရှိတယ်လို့ CDUM ရဲ့ရွှေ့ပြောင်းအလုတ်သမားဌာနကကိုဟိန်းလက်ကပြောပါတယ်
။အခုဖြည့်ရှင်းနေရတဲ့အလုတ်မှုတွေပါပဲ။ဒါကြောင့်တသိန်းကတော့နံပါတ်ထိုးခိုင်းတာရှိတယ်ကျွန်တော်တို့ကတော့ဘာဖြစ်လို့လဲဆိုတော့တကယ်ပေးရတာ100သိန်းဒါအတရားတမလက်မှတ်ထိုးခိုင်းတာလေမထိုးရင်မတော်ရဘူးဆိုတဲ့ဟာမျိုးပြောပြီးတော့မှသူကထိုးခိုင်းတာဖြစ်တဲ့အတွက်ကြောင့်တော့ကျွန်တော်တို့ကတော့ဥပဒေပေါင်းဈေးကနေပြီးတော့ပြီးဆုံးတဲ့ဟာမျိုးကိုလည်းပဲပြန်ပြီးတော့ဖြည့်ရှင်းပေးရတာညီအစ်ကိုတမဝင်ဆောင်ကားတော့ပို့တာမှန်တယ်ဒါပေမဲ့အခုပြောနေတဲ့100သိန်း70သိန်းကြီးရောက်တာတော့နည်းတယ်ဘာလို့လဲဆိုတော့ပွဲစားအဆင့်ဆင့်ကနေလာတဲ့အတွက်ကြောင့်အဲ့ဒီလိုဟိုကောက်ခံတဲ့ကြီးနှုံးကြီးကပို့ပြီးတော့များသွားတချို့ဆိုရင်ဒီတယောက်သွားဖို့ပွဲစား50 60လောက်ရှိနေတော့အဲ့မှာ3 4 3 4ကဖြစ်သွားပြီဆိုတော့ဒါတွေလည်းမသွားပြန်မှတိအချကျူတင်ကြည့်စင်ပြီးတော့လိလာဖို့လိုတယ
်တရားဝင်မှတ်ပုံတင်ကြတဲ့ပြည်ပအလုတ်ကန်ရှာဖွေရေးအေဂျင်စီကလက်ရှိမှာ300ကျော်ရှိနေရပါအလုတ်သမားအပေါ်ခေါင်းပုံဖြတ်ပြီးအေဂျင်စီရဲ့ဘက်ကတာဝန်ယူမှုမရှိရဟာ အရင်အချိုက်အေဂျင်စီအခြေကြော့တွေများလာတာကြောင့်လို့ကိုဟင်းလက်ကပြောပါရယ်။သူဝင်ရှင်းပေးခဲ့တဲ့ဝန်ဆောင်ကပို့ကောက်တဲ့ကိစ္စတွေကိုအလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနရဲ့အရေးယူနေပုံကိုတော့ကိုဟင်းလက်ကအ
လုံသမားဝန်ကြီးဌာနအနေနဲ့ကတော့ရင်းယူတဲ့အကြည့်ကြီးလည်းရင်းယူတယ်ရင်းယူချင်တဲ့အကြည့်ကြီးလည်းရင်းယူဘာလို့ကျွန်တော်တို့ပြောနိုင်လဲဆိုကျွန်တော်တို့လည်းတချို့ case တွေတင်တာရှိတယ်လေအဲ့ဒီ case တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘက်ကနေပြီးတော့ဟိုဒီ agency ကိုကျွန်တော်တို့က case တင်လိုက်တယ်ဥပမာကဒီ agency ကသူကိုယ်တိုင်လည်းဟိုကျွန်တော်ရုံးမှာခေါ်ရှင်းတယ်ဝန်ခံတယ်ပေါ့ဗျာကိုသိန်းပဲယူတယ်လို့သူကပေါ်တယ်ဒါပေမဲ့တက်ဆိုင်ရာဝန်ကြီးဌာနဆစ်ဆီးပြီးတဲ့အချိန်မှာဒီ agency ကိုလည်းရင်းယူတာမရှိသလိုသက်ဆိုင်ရာအလုပ်သမားကိုလည်းပြန်လည်ဖြည့်ရှင်းပေးတာမရှိဘဲနဲ့ဟိုအလုပ်သမားကိုဟိုပွဲစားဖို့ပဲဟိုအလုပ်သမားကိုပြန်ပြီးတော့တရားစွဲခိုင်းတဲ့ဟာမျိုးကြီးလည်းရှိရဲ့
အလုပ်သမားဝန်ကြီးဌာနရဲ့လှုပ်ဆောင်နေမှုနဲ့ပတ်သက်ပြီးဌာနကပြောရေးဆိုခွင့်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့အဆက်အသွယ်မရရှိသေးပါဘူးကိုဟင်းလက်ကတော့သူ့မှာရှိတဲ့အချက်လက်တွေနဲ့အတွေ့အကြုံအရအေဂျင်စီ60ရာခိုင်နှုန်းကဝန်ဆောင်ကပို့ယူနေကြတယ်လို့သုံးသပ်ပါတယ်ထို့အတန်ကတော့အလုပ်သမားတချို့စီကနေသူတို့ချိတ်ဆက်ခဲ့တဲ့ပွဲစားတွေနဲ့အေဂျင်စီရဲ့ဖုန်းနံပါတ်ကိုကြောင်းကြည့်ခဲ့ပေမဲ့သူတို့ငွေတွေဆုံရှုံမှနဲ့ထိုင်းသွားခွင့်မရတော့မှကိုစိုးရိမ်တာကြောင့်တောင်းမရခဲ့ပါဘူးထိုင်းသွားဖို့စောင့်မျှော်နေစေမအုံမှကတော့
ဟိုဟိုအော်သွားလို့သွားရညာဆိုပြီးဆောင်းရင်းဆောင်းရင်းနဲ့ပဲလာရည်လဲကြားလာပြီးမှအဲ့လိုမျိုးပေါ့နော်ညီမတို့အခုခဲထားရတော့ဘလို့လဲအော်ငါတို့လမ်းနှစ်ခုလို့သွားပြီဆိုရင်တော့ဆက်နိုင်မှာပေါ့အခုဒီလိုလာရည်ကကြာပြီဆိုတော့ဒီအတိုးတွေရောအရင်တွေရောပေါင်းလိုက်လို့ရှင်လို့ရှင်လဲကိုကနေတော့မှမဟုတ်ဘူးအခုညီမတို့သွားခဲ့တော့ရှင်တော့မှမတစ်နှစ်ကျော်နှစ်နှစ်လောက်ကလှုပ်ဆက်ရတော့မသိမှာကိုအတွက်စုမယ်ဟာညားတကောင်လှုပ်ကျွေးသူဖြစ်သွားပြီ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်နဲ့မယ်လို့ဒိုအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒိုအတန်ကအေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းတို့ဖြစ်ပါတယ်ဒိုအတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio Season မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့နဲ့6:00ကနေ8:00အတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီ season ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး agency SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hirondero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန် season ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
မြန်မာရေးရဆွေးနွေးကမ်းအစီအစဉ်ကနေကြိုဆိုလိုက်ပါရစေ။မြန်မာနိုင်ငံမှာ2020အတွင်းရွေးကောက်ပွဲကျင်းပပြီးသည့်ကတည်းကလာကျော်ဆိုတဲ့အချိန်တစ်ခုကိုရောက်ရှိနေပြီဖြစ်ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲနဲ့ပတ်သက်တဲ့အငင်းပွားမှုတွေ၊စောရကတက်မှုတွေကတော့ဒီကနေ့အချိန်ကြီးရှိနေတဲ့ဖြစ်ပါတယ်။သူသဖြင့်တော့တက်မတော်အနေနဲ့ရွေးကောက်ပွဲအစည်းအဝေးကိုစစ်စစ်ပြီးတော့မှသဘောထားထုတ်ပြန်မှုတွေလုပ်ဆောင်တာ၊ကျော်သူရွေးကောက်ပွဲကော်မရှင်အနေနဲ့ရွေးကောက်ပွဲဆိုင်ရာပြဿနာတွေကိုဖြေရှင်းပေးဖို့တောင်းဆိုတာ၊နောက်တစ်ခါဒီပြည်အောင်လွတ်တော်ခေါ်ယူပြီးတော့ရွေးကောက်ပွဲဆိုင်ရာပြဿနာတွေကိုဖြေရှင်းဖို့အဆူရည်လည်းရှိခဲ့ပါတယ်ဆိုတော့တက်မတော်အနေနဲ့ရွေးကောက်ပွဲမှာထားတဲ့သဘောထားဒီရွေးကောက်ပွဲရလဒ်ကိုရှုမြင်ပုံတွေဟာဒီရွေးကောက်ပွဲအရဖြစ်လာမဲ့လာမဲ့ထွက်တော်အဆူရနဲ့တက်မတော်ရဲ့ဂျားကဆက်ဆံရေးပေါ်မှာဘယ်လိုကြိုးတက်ရမှုတွေရှိလာနိုင်မလဲဒါ့အပြင်နိုင်ငံရေးပါတီမဟုတ်တဲ့တက်မတော်အနေနဲ့ရွေးကောက်ပွဲရလဒ်တွေကိုဒီလိုစောရကတက်ဖို့ခွင့်ရရှိပါသလားဒါတွေကိုဒီတစ်ပတ်ဆွေးနွေးကမ်းစီစဉ်မှာဆွေးနွေးသွားကြမှာဖြစ်ပါတယ်ပေါ်ဝင်ဆွေးနွေးပြဖို့တဲ့ဖိတ်ခေါ်ထားတဲ့သူတို့ရှိပါတယ်ဖိတ်ခေါ်ထားတဲ့သူတို့ဥမာတူကတော့တင်ကြရေးဝင်ကြီးဟောင်းတူဖြစ်ပြီးတော့နိုင်ငံရေးလေးလာသုံးသက်သူတူဖြစ်တဲ့အငွေဦးရတုဖြစ်ပါတယ်။နောက်တစ်ခါဒီစည်ရေးနိုင်ငံရေးလေးလာသုံးသက်သူတူဖြစ်တဲ့ဆရာဦးမမောင်စုဖြစ်ပါတယ်။ဆိုတော့ဆရာတို့အားလုံးပဲမင်္ဂလာပါခင်ဗျာ။ Okay okay ကျွန်တော်တို့ဒီလက်ရှိအချိန်မှာတော့ကျွန်တော်တို့ဒီရေကောက်ပွဲကပြီးဆုံးသွားတာဒီ2လကျော်လောက်ရှိပြီဆိုပေမဲ့လည်းရေကောက်ပွဲနဲ့ပတ်သက်တဲ့ဒီစောရကတက်မှုတွေနောက်တစ်ခါဒီရေကောက်ပွဲနဲ့ပတ်သက်ဝေဖန်မှုတွေကလည်းပြီးဆုံးပြီးပါဘူး။သူသင်းတော့ဒီတက်မတော်အနေနဲ့ဒီရေကောက်ပွဲမဲစင်းကသူတို့စစ်တပ်ရှိချက်တွေကိုတော့ဝါရထုတ်ပြန်တာရရှိရနောက်တစ်ခါဒီရွေးကောက်ပွဲကော်မရှင်နဲ့ဒါတွေကိုဖြည့်ရှင်းပေးဖို့တောင်းဆိုတာရှိရပေါ့နောက်သူတိုင်ထဲမှာပဲသူတို့ဒီလွတ်တော်ခေါ်ယူပြီးတော့ပြောင်းထွက်တော်ကနေပြီးတော့ဒီရွေးကောက်ပွဲဆိုင်ရာကိစ္စရဲ့တွေကိုဖြည့်ရှင်းပေးဖို့ဒီလွတ်တော်ခေါ်ဖို့တောင်းဆိုပေးမယ်လေဒါလည်းပြောင်းထွက်တော်ကတော့တွတ်တော်ခေါ်မှုရှိလို့တုံ့ပြန်တာရှိပါတယ်ဆိုတော့လက်ရှိနိုင်ငံရေးအခြေအနေမှာတော့ဒီတက်မတော်အနေနဲ့ရွေးကောက်ပွဲအပေါ်မှာဒီစုံတရားလက်ခံနိုင်ဖို့အတွက်ကိုသူအခြေအနေတခုမသိရှိသေးဘူးဆိုတော့လက်ခံနေဆိုပေမဲ့လည်းဒီဘက်မှာဒီရွေးကောက်ပွဲဆိုင်ရာကိစ္စရပ်တွေကိုဖြည့်ရှင်းဖို့တောင်းဆိုနေတာတွေသဘောထားထုတ်ပြန်နေတာရှိပါတယ် ဆိုတော့ဒီတက်မတော်အဖွဲ့အစည်းနေတဲ့ဒီရွေးကောက်ပွဲအပေါ်မှာဒီလိုမျိုးလှုပ်ဆောင်နေတာပေါ့ဒီရွေးကောက်ပွဲအပေါ်မှာစီစစ်နေတာရွေးကောက်ပွဲမဲဆင်းတွေကိုလိုက်ပြီးတော့ဒီစီစစ်ပြီးတော့ထုတ်ပြန်နေရတယ်ဘာကိုရည်ရွယ်ချက်ရှိတယ်လို့ဒီအကြံပေးရမယ့်ဆရာတို့နားလည်လို့ရဘူးလို့ယူဆတာမျိုးရှိတယ်ဆိုတော့အရင်ဆုံးဆရာအငယ်ဦးရထုတ်ပြန်စာပြီးဆင်းနေပေးပါအောင်ဒီပေါ်မှာ
ကျွန်တော်အမြင်ကတော့ဟိုတက်မတော်ရဲ့ထုတ်ပြန်ချက်တွေရနေသုံးသပ်မယ်ဆိုတော့တစ်ကတော့သူတို့ကဖွဲ့စည်းပုံအခြေခံဥပဒေကပေးရထားတဲ့သူတို့ရဲ့အခန်းကဏ္ဍရသူတို့ပြောတယ်လို့ဆိုတဲ့အချက်ကိုသူတို့ဆွဲကင်ထားတာပေါ့သို့တော့ဒုတိယချက်ကတော့ဘာလို့တွေ့ရလဲဆိုတော့ဒီလိုပြောခြင်းဟာရွေးကောက်ပွဲရလက်ကိုလက်မခံဘူးလို့ပြောတာမဟုတ်ဘူးအဲရွေးကောက်ပွဲရနဲ့ပတ်သက်လို့ရှိရင်တော့ဒီမဲစည်းနေမှာတော့တန်တရားဖြစ်ပေါ်ရရှိနေတယ်တော်လို့ပြန်လဲစစ်ဆေးပေးတယ်လို့တောင်းဆိုနေတယ်လို့ကျွန်တော်မြင်ပါတယ်ရွေးကောက်ပွဲရလက်ကြီးတစ်ခုလုံးကိုလက်မခံဘဲနဲ့ညှင်းဆုံနေတာတော့မဟုတ်ပါဘူး
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အငယ်ဦးမောင်စိုးအနေနဲ့ပေါ့ဒီတက်မတော်ရဲ့လက်ရှိဒီရွေးကောက်ပွဲမှာဒီလှုပ်ဆောင်နေတဲ့သဘောထားတွေကဟိုသူ့ရဲ့ဒီအနှစ်သာရအပြင်ဘာတွေရွေချက်တွေရှိနိုင်တယ်လို့ယူဆတယ်ခင်ဗျာ
။ဒီရွေးကောက်ပွဲဆိုတာကကျွန်တော်တို့ရွေးကောက်ပွဲကဘယ်အခြေခံဖြစ်လာသလဲဆိုတော့သိရမှာ။ကျွန်တော်တို့လက်ရှိရွေးကောက်ပွဲက2008အခြေခံဥပဒေအောက်ကဖြစ်လာတဲ့ရွေးကောက်ပွဲပါ။2008အခြေခံဥပဒေဆိုတာလည်းတက်မတော်ရွေးချက်တွေဥပဒေပါတော့သိတာ။နော်အဲ့တော့ရွေးကောက်ပွဲလေးမှာတက်မတော်နဲ့ပတ်သက်တဲ့ထူးထူးပဲပုံမှန်လည်းအများကြီးပဲအဲ့တော့ရွေးကောက်ပွဲ2008ခြေကံဥပဒေလေးလာဆိုရဆို2008ခြေကံဥပဒေထဲမှာတက်မတော်ဆိုတဲ့ဝါရကိုပေါ်ပြတာအချင်း119ချိန်ရှိအဲကြံတဲ့ထက်ခါထက်ခါပေါ်ပြတဲ့ဝါရတွေဆိုတော့အချင်း40လောက်ပဲရှိတဲ့ဝါရဒုတိယအများဆုံးနှစ်ခုဆိုနော်30လောက်ပုံများတယ်သူကဝါရောဖော်ပြရတာသူကအထူးပြုထားတာညားတာအဲ့တော့ဒီပုံမှန်အားလုံးကိုထိုးလိုက်ရင်သူကဘာသွားတွေ့ရလဲဆိုတော့2008အခြေခံဥပဒေထိမ့်သိမ့်ကာဝယ်စောင့်ရှောက်သူကတမတော်ဖြစ်တယ်ဆိုတော့ဖော်ညွှန်းတာဒါအဲ့သူ့ရဲ့အနှစ်သာရနော်အဲ့တော့ဒီ2008အခြေခံဥပဒေကိုထိမ့်သိမ့်ကာဝယ်စောင့်ရှောက်တာတမတော်တာဝန်ဖြစ်တယ်ဒါကြောင့်မလို့ဒီအောက်ကပေါ်လာတဲ့ရွေးကောက်ပွဲအပအဝင်တိစအဝဝခင်းကြောင်းမှုတမလို့မှာတာဝန်ရှိရဲ့ခံယူတဲ့အခြေခံပေါ်မှာဒါပေါ်လာတာအဲ့တော့ဒါကလုံးဝမမှားတယ်မှန်တယ်ဆိုအငင်းပွားမှုတွေရှိတာပေါ့ဗျာကျွန်တော်တခြားနိုင်ငံကဒီမူကြီးစံနှုန်းနေနဲ့သွားကြည့်လို့ကြားမကိုက်ဘူးကိုက်တယ်ရှိသို့တော်လည်းကျွန်တော်တို့သတိပြုရမှာတော့2008ခြေကဥပဒေဆိုတာတမရဆွဲထားတာဖြစ်တယ်အဲ့တမရအခန်းကဏ္ဍကြီးတယ်နော်အဲ့အောက်မှာဖြစ်နေတဲ့ဒီတိစလေဖြစ်တယ်ဆိုတော့သဘောပေါက
်ဟုတ်ကဲ့ဟုတ်ကဲ့ဆရာဟိုပါလေဒီတစ်ခုကကျွန်တော်ထပ်ပြီးတော့မှဒီဟာနဲ့ပဲဆက်ဆက်လို့နေချင်တာကဆိုတော့တက်မတော်ကတော့ဒီဖွဲ့စည်းပုံစီကံဥပဒေမှာတော့တက်မတော်ရဲ့ခိုင်ခံတာတွေကတော့တော်တော်လေးကိုဆရာဆွေးနွေးပေးသလိုပါတာပေါ့နော်ဆိုတော့ဒီပိုင်းလေးကကျွန်တော်ပြန်ကြည့်ရတဲ့အခါကျတော့ဒီတက်မတော်ဆိုတာနိုင်ငံရေးပါတီလည်းမဟုတ်ဘူးရွေးကောက်ပွဲမှာလည်းဒီဟိုဟာဒီမဲပေးသူအနေနဲ့ပါဝင်တဲ့အခြေအနေတော့ရှိရတယ်ဒါပေမဲ့လည်းဒီနိုင်ငံရေးပါတီတည်းရဲ့မဟုတ်တဲ့အတွက်ကြောင့်ဆိုတော့ဒီတက်မတော် institution အနေနဲ့ကရွေးကောက်ပွဲအပေါ်မှာဒီလိုမှတ်ချက်တွေပြုတာရွေးကောက်ပွဲရဲ့ဒီဟိုဟာရွေးကောက်ပွဲအခြေအနေပေါ်မှာဝင်ရောက်ပြီးတော့မှတုံးသက်ပြောဆိုတာတွေဒီဒီကျွန်တော်တို့လာသွားမဲ့ဒီရှေ့ဆက်သွားမဲ့အခြေအနေပေါ်မှာဘယ်လိုမျိုးပြောပြရမှုတွေရှိနိုင်မလဲဒါပေါ်မှာဆရာအငယ်ဥမ္မမောင်ဆိုအရင်ဆုံးဆွေးနွေးပြုအောင်ဘယ်လိုမျိုးရှိနေလဲခင်ဗျာ
သူကဒါကတင့်တယ်မတင်ဘူးဆိုတာကလူပုဂ္ဂိုလ်တယောက်ကအမြင်ဖြစ်မယ်နိုင်ငံရေးပါတီတစ်ခုရဲ့အမြင်ဖြစ်မယ်ဒါပေမဲ့တက်ကနေပြီးတော့အခုလုံနေတာကတော့တက်မတော်ဒီရွက်ောက်ပွဲကိုနိုင်ငံရေးပါတီဘုတ်ပွဲဘာကြောင့်ဝင်လဲဆိုတော့ခုနကကျွန်တော်ပြောရချက်သူကအဓိကကင်တာ2008ခြေကံဥပဒေထိန်းသိမ်းကာကွယ်စောင့်ရှောက်သူတို့ကင်တွယ်ထားတဲ့အတွက်ကြောင့်ဒီ2008ခြေကံဥပဒေအောက်မှာလုပ်တဲ့ညာအားလုံးရွက်ောက်ပွဲပါပေါ့အားလုံးဒီသောရှိအခြေခံနဲ့ညီမညီပရိုတင်းကဝဆောက်တော့ပြန်ရှိတယ်ဆိုတဲ့အခြေခံကသူလုံလာ။အဲဒါမှားတယ်မှန်တယ်ဆိုတာကတော့နိုင်ငံရေးပါတီတို့မှုကြီးရဲ့။
ဟုတ်ကဲ့။ငွေရတဲ့ဘက်ဒီမှာဗာများဆင်းနေကြတာရှိမြဲခင်ဗျာ
။ဟုတ်ကဲ့ဆရာဦးမောင်ဆိုပြောသလိုပဲလေ။ဒါ2000အမျိုးသားညီလာခံနောက်တစ်ခါအမျိုးသားညီလာခံမတိုင်ခင်မှာရှိတဲ့လမ်းပြမျိုးကို9ရက်ပေါ့နော်ပြီးရင်အမျိုးသားညီလာခံအဲ့တော့ကျွန်တော်တို့အဲ့ဒီကနေပေါ်ပေါက်လာတဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုတာကတမတော်ကနိုင်ငံရေးခန့်ကဏ္ဍအနေနဲ့သူအစဉ်အဆက်ဆုတ်ခွာဖို့အတွက်ဆွဲထားခဲ့တဲ့ဇန်ညွှန်းပဲလေ။အဲ့ဒီဇန်ညွှန်းကသူကတရားရဂိုင်းတော့နေခု25ဂိုင်းတော့ကျန်တယ်။အဲ့ဒါကသူကသူ့ရဲ့ဇန်ညွှန်းတိုင်းပဲဟဲ့လားပြည်ခိုင်ပြိုးပါတီရောကျန်တဲ့နိုင်ငံရေးပါတီရော NLD ပါတီမလဲ2012မှာဒီဇန်ညွှန်းကိုလက်ခံပြီးတော့ဝင်ကနေတာ။အဲ့တော့သူကဇန်ညွှန်းရေးဆရာလည်းဖြစ်တယ်ဒါရိုက်တာလည်းဖြစ်တဲ့ခါကျတော့ ူးစံညွန်းနဲ့မှသရုပ်ဆောင်တဲ့သူတွေကိုသူဘဝင်မကြောက်ဆိုရင်သူဝင်ပြောမှာပဲဒါနိုင်ငံရေးပါတီအနေနဲ့ပြောတာမဟုတ်ဘူးဖွဲ့စည်းပုံအခြေခံဥပဒေမှာအဲ့လိုပြောနိုင်ဖို့တော့ကိုသူ့ကိုကျွန်တော်တို့ကပေးထားခဲ့တဲ့အခွင့်အရေးတွေပေါ်မှာအခြေခံပြုလို့မှပြောနေတာဒါမှမဟုတ်ဒီစံညွန်းကြီးရှိနေသေးတယ်ဒီဖွဲ့စည်းပုံအခြေခံဥပဒေရှိနေသေးတယ်ဆိုရင်တော့တမတော်ရဲ့အာပြောရေးဆိုခွင့်ရှိတယ်ဆိုတာကိုလက်ခံမယ်ပြောရေးဆိုခွင့်ကိုလက်မခံဘဲနဲ့ဒါမှမရဘူးငါတို့ကငါတို့လုပ်မယ်ဆိုရင်တော့ဟိုတင်းမာမှုအချိန်ကတကြောပြီးတကြောမြင့်တက်လာမှာပေါ့ဗျာကျွန်တော်တို့ဒီလိုပဲမြင်တယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဆက်ဆက်လို့ပဲဒီကျွန်တော်တို့ဒီတမတော်ဟောဒီဌာနနိုင်ငံရေးပါတီကဒီလွတ်တော်ကိုယ်တိုင်တွေရောအနေပြီးတော့ဒီလိုရွေးကောက်ပွဲဆိုင်ရာကိစ္စရပ်တွေကိုဒီဖြေပြောင်းလွတ်တော်အနေဖြေရှင်းဖို့ဆိုပြီးတော့ဒီလွတ်တော်ခေါ်ဖို့တောင်းဆိုတာရှိခဲ့ပါတယ်ဆိုတော့ပြောင်းလွတ်တော်ကတော့ခေါ်ဖို့မရှိဘူးဆိုပြီးပြန်လဲပြီးတော့ဒီဟိုကြောင်းနေတာရှိတယ်ပေါ့ဆိုတော့ဒီလိုလွတ်တော်ခေါ်ခြင်းမခေါ်ခြင်းလွတ်တော်မခေါ်တဲ့အတွက်ကြောင့်ဖြစ်လာနိုင်ခြေရှိတဲ့အကျိုးဆက်တွေကိုဗားရင်းများမြင်မိတာရှိတယ်ခင်ဗျာအငယ်ဥမောင်ဆိုဆက်တော့ဆင်းနေပြပါဦးမှန
်မှန်တော့ပြီးခဲ့တဲ့လွတ်တော်တွေမှာတော့ထုံးစံပေါ့နော်လွတ်တော်အပိတ်လောက်တော့နော်တွတ်တော်ပွေလို့ပြီးတော့ဒီတွတ်တော်ကာလာစစ်ရှင်းနေရတာကြည့်ဒီတစ်ခေါက်ကမလို့အပ်ဘူးဆိုပြီးတော့အနေသူကစူးပြိုင်ဘူးလို့မလုပ်တဲ့ဖိစာနော်အဲ့မှာလည်းအမြင်ကွဲကြတာဘာဖြစ်လို့လဲဆိုတော့မလို့အပ်ဘူးဆိုတော့လုပ်တဲ့ချိန်မှာဒီမြေကောက်ဘွဲကိစ္စအပေါင်းသူ့တိုင်ပြောစရာရှိတယ်ဆိုတဲ့အမြင်မှာသူကပွဲလို့ဖြစ်တာဒါပေမဲ့ကျွန်တော်မြင်တာကတော့မြေကောက်ဘွဲကိစ္စတို့တွတ်တော်ကိစ္စဆိုရယ်အရေးကြီးတာကဒီအနေဆိုရခေါင်းဆောင်ပဲနဲ့တမတော်ခေါင်းဆောင်ပဲပွတ်တိုက်မှုကနော်နော်ဒီဟာတဖြည်းဟလာတဲ့ပြဿနာဦးကြီးကြီးရတယ်။အာကျွန်တော်2012မှာ NLD ဆိုတာ NLD အနေနဲ့ယူကော့ဘွယ်နဲ့2015မှာယူကော့ဘွယ်ထရီကော့ဘွယ်နဲ့အစိုးရဖြစ်တယ်။အဲ့လိုကြိုးကြောအမျိုးသားကြီးတရားစီနော်။ဒါပေမဲ့ပြီးခဲ့တဲ့နှစ်နဲ့သုံးနှစ်နောက်ကဒီထိပ်ပိုင်းကောင်းဆောင်မှုရဲ့ပြည့်စုံတဲ့ပုံတော့မတွေ့ရတော့ဘူး။အထချာရပါပါဒီနှစ်ကြာကြာမှာငါတွေ့ရတယ်။နော်။အဲ့ဒီပွတ်တိုက်မှုကတဖြည်းမြင့်လာတယ်ကိုကြီးကျွန်တော်နာယူတော့ဘယ်ရလတ်သူဘာလို့ဒီတောင်းတူတော်တဲ့ရဟာဟိုအဲ့ထဲအကျိုးအကြောင်းချက်နော်တကယ်တမ်းပွတ်တိုင်းမြင့်လာတာယူကော့ဘွယ်မတိုင်းတန်လာလောက်တယ်နော်ဒါတီးတာလာမြင့်အဲ့လိုယူကော့ဘွယ်ပြီးတန်လာမှာစတိုင်းမြင့်ရှင်းပွတ်တိုင်းမှာတစ်ဖြည်းမြင့်လာလေးလာရှိအဲ့လိုကျွန်တော်တို့ဒီချက်တဲ့ကိုဘယ်လိုဖြစ်ရှင်းမလဲစဉ်းစားဖို့ဦးကြီးကြီးအဲ့လိုလို့စေဒါကိုဥပဒေချောင်းရပဲစဉ်းစားမှာကသုံးဖို့ဒါဒီချက်တဲ့ဒီနိုင်ငံရေးချက်တဲ့လို့ပေါ်တာနိုင်ငံရေးရှင်းမှာဒီနှစ်ခုကိုပေါ်လို့လဲဆုံးဖြတ်ပါဘူး
။ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့အငယ်ရွတ်တို့ဒီပေါ်မှာဆင်းနေပြပါအောင်ဒီလွတ်တော်ခေါ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့
လွတ်တော်မခေါ်ဘူးဆိုတာကဗျာရှင်းပထမဆုံးပြောရအောင်ဩဂတ်လမှာဟာလာဒီလုတ်ခဲ့တဲ့လွတ်တော်တုန်းကလွတ်တော်ပြောင်းလွတ်တော်နိုင်ငံတော်ဒီလွတ်တော်ဥက္ကဋ္ဌတော်ကဒါဟာနောက်ဆုံးလွတ်တော်ပါဆိုတော့သူတို့ပြောခဲ့တာမရှိဘူးပေါ့အဲ့တော့ဒီကြားထဲမှာလဲကိုပစ်ကြောင့်မလုံနိုင်တော့ဘူးဆိုရင်လဲတကယ်ဖြစ်တင်တာကတော့ပါတီဟိုပါတီတွေနဲ့ရှိပြီးတော့မှအဲ့ဒါမလုတော့ဆိုတာမျိုးကိုကျိုးတင်ရှိတိုင်းဆောင်ရွက်တင်တာပေါ့တကယ်လို့ပါတီနေနဲ့မေးစရာရှိတယ်ဆိုရင်စာနဲ့ပဲမေးပါအဲနောက်ထပ်တော့မခေါ်ခင်မှာဒီမေးတဲ့မေးခွန်းနဲ့ပတ်သက်လို့အဖြေရအောင်လုပ်ပေးပါမယ်အဲလက်ရှိရှိနေဟိုဆွေးနွေးနေတဲ့ဥပဒေချမ်းနေနဲ့ပတ်သက်လို့နောက်ထပ်တော့မှဘယ်လိုဆက်ပြီးဆောင်ရွက်မယ်ဆိုတာမျိုးကိုညှိနှိုင်းဆောင်ရွက်တင်တာပေါ့အခုအဲ့လိုမလုပ်ဘဲနဲ့ဘာမှလည်းမပြောဘဲနဲ့အဲညုံးဆိုပြီးတော့မှတတိယချိန်လွှတ်တော်ပဲခေါ်မယ်ဆိုတဲ့အခါမှာတစ်ဖက်ကတော့ဟိုဒါကိုထောက်ပြပြီးတော့မှလွှတ်တော်ခေါ်ဖို့တောင်းဆိုတာတွေဖြစ်လာတာပေါ့ဆိုရတာကတော့ဒီပြဿနာရဲ့အစကတော့ပြည်တော်စုလွတ်တော်ဒါရကတို့ပြည်သူ့တော်ဥက္ကဋ္ဌတို့အမျိုးသားတော်ဥက္ကဋ္ဌတို့ရဲ့လှုပ်ထုံးလုံးဒီမမှန်ကန်တဲ့ကိစ္စအနေဖြစ်လာတာပေါ့နော်အဲ့တော့ဒါကနေဘာဆက်ဖြစ်မလဲလို့ကျွန်တော်ပြောတော့ဆရာခုနဥပမောင်စိုးပြောသူတို့ပဲအဓိကအင်အားစုနှစ်ခုဖြစ်တဲ့ဟာဒီတမတော်နဲ့ NLD ကြားမှာတင်းမာမှုပို့လို့များလာမှာပေါ့နော်တင်းမာမှုများတဲ့အခါမှာဒါကိုဥပဒေကြောင့်တစ်ခုတည်းကနေကြည့်ပြီးတော့မှကင်တွယ်နေမယ်ဆိုရင်တော့မဖြစ်နိုင်တော့ဒါနိုင်ငံရေးပြဿနာဖြစ်လာတာပေါ့အခု NLD အစိုးရလုပ်နေတာကဘာနဲ့သွားတူလဲဆိုတော့ဟို2010မတိုင်ခင်ကဟိုတမတော်အစိုးရနဲ့ NLD ကြားမှာဖြစ်တဲ့ပုံစံမျိုးပဲ NLD ကလည်းသူဖြစ်ချင်တာတွေအကုန်လုံးကိုချိန်ညားချက်တွေထုတ်ပြီးတော့တောင်းဆိုတမတော်အစိုးရလည်းဥပဒေရမလုပ်နိုင်ဘူးကွာလုပ်စရာမလိုဘူးကွာဆိုတော့ဘာမှမဖြစ်ရှင်းမနဲ့အကုန်လုံးပယ်ချပြီးနောက်ဆုံးကျတော့2010ရွေးကောက်ပွဲပြီးတဲ့ချိန်ထိဒီတင်းမာမှုရအချိန်မကုန်တဲ့ခါကျတော့ဦးသိန်းစိန်ကမြန်မာနိုင်ငံရဲ့ဒီမိုကရေစီပြောင်းလဲကိုရှေ့ဆက်နိုင်မှုအတွက်တွေ့ဆုံဆွေးနွေးလမ်းကိုရွေးပြီးတော့မှသူနဲ့ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ပြီးတော့အဖြေရှာတာပေါ့ဗျာအဲ့တော့အခုချိန်ထိကတော့ဒီနာဝတလုတ်ခဲ့တဲ့အစိုးရလုတ်ခဲ့တဲ့ပုံစံမျိုးပဲ NLD ကဒီတခြားနိုင်ငံရေးပါတီနဲ့တက်မလို့သူကဆက်ဆံနေတာပေါ့ဒါပေမဲ့တကယ်ရွေးကောက်ပွဲအလွန်ကာလမှာအဲ့ဒါနောက်တစ်ဆင့်ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေကိုချောချောမွမ်းမွမ်းလုပ်ချင်နေဆိုရင်တော့တွေ့ဆုံဆွေးနွေးရေးကအပတခြားမရှိဘူးလို့ကျွန်တော်မြင်တယ်ဒီနေရာမှာအောင်ဖို့ကောင်းတာလေအတိုက်ခံပွားတော့ကတွဲဆုံဆွေးနွေးရေးတို့သုံးပွင့်ဆိုင်၄ပွင့်ဆိုင်၆ပွင့်ဆိုင်တွေကိုအမြဲတမ်းပြောခဲ့တဲ့ဒွန်ဆန်းစုကြည်နဲ့ NLD ပါတီက သူတို့လည်းဆိုးရဖြစ်တာပေါ့တွဲဆုံဆွေးနွေးဆိုတဲ့စကားကိုသူတို့ပြောတဲ့ံကိုမကြတော့ဖြစ်နေတာပေါ့ဗျာเนาะအဲ့ဒါကတော့လေအံဩစရာကောင်းတဲ့တစ်ချက်ပဲ
ဟုတ်ကဲ့ဟုတ်ကဲ့ဆရာဆိုတော့ကျွန်တော်ဒီနောက်ထပ်မေးချင်တဲ့ဒီမေးပုံအဓိကပေါ့ဆိုတော့ကျွန်တော်လက်ရှိချိန်မှာဒီလိုမျိုးဆရာတို့ဆွေးနွေးသွားခဲ့လို့ဒီတစ်ခါတစ်ပတ်ဟိုတင်းမာမှုတွေရှိတယ်တောင်းဆိုတဲ့ကိစ္စတွေကိုလည်းဒီဥပဒေနဲ့မမြင်သူပယ်ချတဲ့ကိစ္စတွေလည်းနောက်တော့လည်းမခေါ်တဲ့ကိစ္စမျိုးတွေရှိတယ်ဆိုတော့ဒီလိုနိုင်ငံရေးခင်းကျင်းတွေရှိတယ်ပေါ့အဲ့ဒီခင်းကျင်းကကျွန်တော်ဒီနောက်လာမယ့်လာမယ့်လွတ်တော်အသေးတတိယကျင်းလွတ်တော်နဲ့ဒီအစိုးရအသစ်နဲ့နော်ဆိုတော့အခြေခံဖြစ်လာတဲ့ခြေအနေမျိုးမှာတမတော်နဲ့ဒီဆိုရတဲ့နဲ့ဆက်ဆံရေးဒီလွတ်တော်ပေါ်ထားတဲ့သဘောထားဒါတွေကဘယ်လိုမျိုးဖြစ်လာနိုင်ကြရှိတယ်ဘယ်လိုကြိုးပမ်းရမှုတွေရှိနိုင်ကြရှိတယ်ဆိုတော့အငယ်ဦးမောင်ဆိုတဲ့ချက်ညစဆင်းနေပြပါဦ
းကျွန်တော်အမြင်ကတော့ဆိုရတဲ့ဖွဲ့စည်းဖြစ်စီလွတ်တော်ကိစ္စဖြစ်စီနောက်လာမယ့်လုပ်ငန်းစဉ်တွေဖြစ်စီကျွန်တော်တို့နိုင်ငံရေးရအစစ်အညီနိုင်မှုမရှိဘူးဆိုလို့ရှင်တော့ဟိုတိုက်မှာတကယ်ပိုပြင်းထန်လာမှာပဲနော်နောက်နောက်ရှိအခြေခံဥတွေအောက်မှာပေါ်လာတဲ့လွတ်တော်ဆိုတာလေ2008အခြေခံဥတွေအောက်မှာပေါ်လာတယ်နော်အစိုးရဆိုတာလည်း2008အခြေခံဥပဒေရောက်တာအစိုးရဟုတ်လားအဲတက်မှလည်းသူအခွင့်အလမ်းအာဏာရှိသူတို့အစိုးရမှလည်းအခွင့်အလမ်းအာဏာရှိအဲ့တော့နန်းခန့်ရိုးလေးပဲကနန်းရခေါင်းဆောင်ခေါင်းဆောင်ခေါင်းဆောင်တယောက်လာလို့ရှိလို့ရှိရင်အဲ့ဒါတော့ဟောဆန်းသူကြည့်ပြရတဲ့ကာဝေးဥစုပြရောက်ဆုံးနဲ့တွေ့မှကိစ္စပြီးရေပေါ်ထားတော့နော်ဒါပေါ်မှာပြီးအခြေအနေမှန်မဲ့ကျွန်တော်ကညင်းလို့မရဘူးဒါဒီမိုကရေစီကြားလည်းမကြဘူးဆိုတဲ့ဟာပြတ်တော့ခုနော်ဒါမဲ့လက်တွေ့မှာအဲ့ဒီအခြေအမျိုးရှိနေတယ်ကျွန်တော်တို့ကငါဆရာဦးရဲ့ထုတ်ပြောသူဒီ2015လောက်ကျွေးကြော်လာတယ်အမျိုးသားရင်ကြားစီနော်အပြောင်းလမ်းစာပြောင်းအဲတွဲဆုံဆွေးနွေးမှုတွေမရှိဘဲနဲ့ကျွန်တော်တို့ရှစ်ဆက်သွားရင်အကြက်တဲနဲ့ရင်ဆိုင်ရမှာသူတွေကကိုဗစ်ကာလတနည်းရှိပြီလားနော်စီဝိုင်းရဲ့ကြက်တဲတာနောက်ဘယ်လောက်ကြောင်းလဲမသိဘူးအဲစီဝိုင်းရဲ့လည်းကြက်တဲတွေရှိနေတဲ့ကာလမျိုးမှာကျွန်တော်နိုင်ငံရေးကလည်းအကြက်တဲတွေရှိနေတယ်ဆိုလို့ရှိလို့ရှိရင်ကျွန်တော်ဘာကြီးတတ်ပို့ကြည့်တာနော်အခုကျွန်တော်တို့တချို့ကဒါကိုသဘောထားတာကပါလဲဆိုတော့ဥပဒေဆိုင်ရာပြဿနာဥပဒေပြင်ဆင်သွားမယ်ကျွန်တော်မျက်နှာဥပဒေကနှလုံးရှိအခြေခံဥပဒေကတခြားဥပဒေကကိုကြိုက်တာကိုနဲ့ကြိုက်တာဆွဲသုံးနေကြပြီးဖြင်းရှင်းနေကြဆက်သွန်းတာမပြေလည်ဘူးညနော်ဒီဟူတက်မဲ့ဒီအနေနည်းနဲ့ခြားပြဿနာဥပဒေပြဿနာကျွန်တော်မျက်နှာနိုင်ငံရေးပြဿနာမနိုင်ငံရေးအကျက်တဲ့ပြဿနာဒါကိုကျွန်တော်တို့တွေ့ဆုံဆွေးနွေးမှုနဲ့ဖြင်းရှင်းပြီးကြော်လွှားနိုင်မှာအဲ့တော့နောက်ရှိအခြေခံဥပဒေတွေမှာကာလုံစွာပါတယ်။နော်။နော်။အာတစ်ဖက်ကောင်းဆောင်နဲ့တစ်ဖက်ကောင်းဆောင်နဲ့ဆွေးဆုံမှုနဲ့တို့တော်လည်းအဲဒီဆိုဘက်ကကာလုံကပါဝင်တဲ့အကျိုးစားမများတာဘူးပါဘူးဆိုတော့သူယူဆတဲ့အချိန်မတွေ့ဘူးပေါ့။မတွေ့ရင်တခြားနေရာတစ်ခုလည်းမရှိဘူးဖြစ်။နော်။ဆွေးဆုံဆွေးနွေး။အဲ့တော့ဆွေးဆုံဆွေးနွေးဟာမရှိလေသူကချက်တည်းကြီးလာဖြစ်။အဲ့တော့ခုနဆရာဦးရဲ့ဆိုပြောသလိုပဲကျွန်တော်ဒီနေ့ကာလမှာဆွေးဆုံဆွေးနွေးရေးသည်ဒီအချက်တည်းဖြစ်ရှင်မှုအဖြေဖြစ်နိုင်မလို့ပဲကျွန်တော်ထင်တယ်။ဘုံဘုံဆိုလို့ရှိရင် NL ရွေးကောက်ပွဲဟိုဝင်ဖို့ဖိခေါ်လိုက်တယ်2017ကာလအရင်ကာလလိုပဲတင်မမှုတွေပြင်ထန်လာလို့ရှိရင်အကျိုးဆက်ကတော့ကျွန်တော်တိုက်မိပြီးတော့ပေါင်းကြက်တဲတွေမှာပြန်ရောက်တော့
ဟုတ်ကဲ့ဟုတ်ကဲ့အငယ်ကြီးတို့ချက်တော့ဆွေးနွေးပြီးပါမှာဒီပေါ်မှာ
ဟောကျွန်တော်တို့ကနော်ဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့တွားတဲ့အခါမှာဒီဖွဲ့စည်းပုံအခြေခံဥပဒေကဒီအနှစ်သာရကိုကျွန်တော်တို့ကနားလည်ဖို့လိုတယ်။အဲ့ဒါကဆွဲခဲ့တဲ့တပ်မတော်ဆိုရတာဘာလို့ဆွဲခဲ့တာလဲဆိုတော့ဒီမိုကရေစီကိုဆင့်ဆင့်အသွင်ကူးပြောင်းရမယ်။အဲ့လိုသွားတဲ့ခါမှာဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုသူကရန်တရားဖြစ်နေသုံးမယ်။ဆိုတော့အဲ့လိုရှင်းဆက်ဖို့ဆိုရင်တပ်မတော်နဲ့ရွေးကောက်ခံလွတ်တော်ကိုယ်စားလှယ်နဲ့ပေါင်းပြီးတော့လုံးဝရှေ့ကိုသွားလို့ရမယ်ဆိုတဲ့လိုအပ်တဲ့ပြုရင်ပြောင်းလဲမှုတွေပေါ့နော်။အခြေခံဥပဒေဆိုင်ရာပြုရင်ပြောင်းလဲမှုတွေလုပ်လို့ရမယ်ဆိုတဲ့အခင်းချင်းကိုသူကထားပစ်ခဲ့တာ။အဲ့တော့ထားပြီးခဲ့တဲ့ခါကျတော့အဓိကအင်အားစုကြီးဖြစ်တဲ့ဟဲ့လားအများစုနိုင်ငံရှိထားတဲ့ NLD ပါတီနဲ့25ရှိနေတဲ့တပ်မတော်ကြားမှာမပြေလည်ဘူးဆိုရင်အဲ့ဒါဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အဓိကကြတဲ့အခြေခံဥပဒေဆိုင်ရာကိစ္စတွေနောက်အခြေခံဥပဒေနဲ့ကိစ္စဆက်ဆက်ပြီးလုပ်နေတဲ့ရင်းချမ်းရေးတို့နိုင်ငံရေးစုနောက်တိုင်းသားနိုင်ငံရေးစုတို့တို့အားလုံးကအဆင်မပြေနိုင်ဘူးပေါ့ဗျအဲ့တော့အဲ့လိုအဆင်မပြေနိုင်တော့ဘာဖြစ်လာမလဲလို့မေးရင်နိုင်ငံရေးမတည်ငြိမ်လို့ရှိရင်ကျွန်တော်နိုင်ငံမှာကိုဗစ်လွန်ကာလမှာအဓိကအရေးကြီးဆုံးလိုအပ်ချက်ဖြစ်တဲ့စီးပွားရေးနယ်လမ်းထူဖို့အတွက်ပြည်ရင်းပြည်ပရင်းနှီးမြှုပ်နှံမဲ့လူတွေလက်တွန့်ပါဖို့လေ။လက်တွန့်တဲ့ခါကျရင်ကျွန်တော်နိုင်ငံကနိုင်ငံရေးအချက်အလက်ပြင်ကိုစီးပွားရေးအချက်အလက်ပြင်ကိုထပ်ပြီးစောင်းနေမှာလို့။ဒါမှမဟုတ်ကျွန်တော်တို့ကဒါကဟာလာဖြစ်ခဲ့တဲ့အကြောင်းတွေဖြစ်ခဲ့ပြီးတက်တည်ပြတဲ့လူတွေတက်တည်ပြပြီးဆိုလို့ရှိရင်တော့ကျွန်တော်တို့ဒီဒါကိုဥပဒေကြောင်ကအဆင့်ကနေလို့နိုင်ငံရေးစွန့်တွဲအဆင့်ကိုပြောင်းပြီးတော့အလုပ်လုပ်မှရမယ်။2017တုန်းကဦးသိန်းစိန်အဲ့လိုစဉ်းစားခဲ့လို့ဒေါ်ဆန်းစုကြည်တို့ NLD တို့2017မှာတွတ်တော်လေးရောက်ပြီးတော့ဒီနိုင်ငံရဲ့ခင်းကျင်းပေါ်ရောက်လာတာဗျ။အ အဲ့ဒါလည်းမမေ့ဘူးလို့တယ်ဟိုတုန်းကနဝဒထားခဲ့တဲ့ကသူတို့နိုင်ငံစီဝိုင်းပြင်ပေါ်မှာထားရင်သူတို့က2015ရွေးကောက်ပွဲမှာလည်းဝင်ပြိုင်ရစရာအကြောင်းမရှိဘူးဒီလိုပဲဘေးကနေကြံဖြစ်ပြီးမှမြန်မာနိုင်ငံကြီးကဟိုကြံဖြစ်တဲ့နိုင်ငံကြီးပဲဖြစ်နေမှာဗျအဲ့တော့အဲ့ဒါကိုအဆုံးသတ်တဲ့လူကအဆုံးသတ်ခဲ့ပြီးပြီနောက်တစ်ခါပြန်မဖြစ်အောင်လို့ဖို့ကဒေါ်ဆန်းစုကြည်နဲ့ NLD ပါတီမှာလည်းတာဝန်ရှိတယ်လို့ကျွန်တော်မြင်တယ်
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်တို့ဒီချိန်ဆွေးနွေးနေရတာ2မိနစ်လောက်ကြာပါသေးတယ်ဆိုတော့နောက်ဆုံးမေးခွန်းလေးပေါ့ဟိုမြေခက်တော်တွေဖြည့်ပေးပါအောင်ကျွန်တော်တို့ခုလက်ရှိချိန်မှာကျွန်တော်တို့ဒီအချို့လဲစိုးရင်ကြတာရှိတယ်နောက်တစ်ခါဒီသတင်းမားတွေလည်းဖြန့်ကြတာလည်းရှိတယ်ပေါ့တစ်ပတ်အင်အားစုတွေရနေပြီးတော့မှဆိုတော့ဒီလိုတင်းမာမှုတွေဆက်သွားနေလို့ရှိရင်ဒီတက်မတော်ကအာနာသိန်းရဲ့အချိန်မျိုးတော့ရောက်နိုင်တယ်ဆိုပြီးတော့စိုးရင်လည်းရှိတယ်နောက်တစ်ခါဒီသတင်းမားတွေဖြန့်တာလည်းရှိတယ်ဒါဒီစိုးရင်မှုတွေပေါ်မှာအငယ်ဘလူးညာဟိုရှုမြင်တာမျိုးရှိတယ်ဆိုတော့အငယ်ဦးရတို့ချက်ဆွေးနွေးပေးပါအောင်ဒီပေါ်မှာသုံးသက်လေး
အာနာသိမ့်ဖို့ဆိုတဲ့အဆုံးစုံကိစ္စမျိုးတွေဖြစ်ဖို့ကတော့အလားအလာအလွန်နေတာပေါ့နော်အလွန်နေလို့ကျွန်တော်မြင်ပါတယ်ဒါပေမဲ့ဒီမှာတော့ကျွန်တော်ဗာလီစကားတစ်ခွန်းတော့ပြန်ပြောသတိရပြောပြန်ပြောခြင်းလဲဆိုတော့ဟလာနာဝတအစိုးရနိုင်ငံအစိုးရလက်ထံမှာတွဲဆုံဆွေးနွေးတောင်းဆိုတဲ့ခါမှာတက်မလို့အစိုးရဘက်ကခဏခဏညင်းပြတဲ့ခါမှာဒေါက်ဆန်းစုကြည်ကအများကြီးပြောတယ်လေတွဲဆုံဆွေးနွေးရေးလားပြတ်တုံးရေးလားမြန်မာနိုင်ငံတိုးတက်ဖို့ဆိုတော့တခုရွေးမှရတော့မယ်လို့အများကြီးပြောနေရှိတယ်ပေါ့နော်အခုလည်းအဲ့ဒီစကားလေးတော့ကျွန်တော်ပြန်ကြားရောက်နေလို့ပဲကျွန်တော်ပြောချင်ပါဟုတ
်ကဲ့အငယ်ဦးမောင်တို့အဆုံးသက်နေရှင်းနေပြပါဦ
းလက်ရှိအချက်တဲကိုကြော်ဖို့ဆိုလို့ရှင်ကျွန်တော်အမြင်ကတော့ကျွန်တော်တွစ်ဆုံဆွေးနွေးလမ်းကိုလိုက်မှလားဘုံမို့လူမှုကွန်ရက်မှာဝိုင်းရံသူတွေပြောနေတယ်ပေါ့ကဒီဘက်ကဝိုင်းရံသူကလည်းအာဏာသိမ်းတယ်ဟိုဘက်ကဝိုင်းရံသူကလည်းငါတို့ကလူလူအင်အားရှိတယ်တစ်ဖက်ကပြုတ်တိုက်ပလိုက်တယ်တွန့်ချပလိုက်တယ်ဆိုလို့ရှိရင်တော့ဒါသုံးစားပေါ့တိုက်ခံလမ်းကြောင်းပေါ့ဗျာသူပြုတ်ကူယူတိုက်တဲ့လမ်းအဲ့တော့အခုဘာလို့နိုင်ငံကြီးကဒီအကြက်တဲကိုပြင်းရှင်းမှုတွေစစ်ဆက်ညီနိုင်တဲ့လမ်းသွားမှာလားကျွန်တော်သူရုပ်ကိုတိုက်ကြမှာအဲ့ဒါတော့ဒီအဖွဲ့အစည်းကိုခေါင်းဆောင်နေဆုံးပြရမယ့်ကိစ္စဖြစ်သွားတယ်ဘယ်လမ်းအသင့်တော်လဲဆိုတာသူတို့ကိုသိပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျွန်တော်တို့ဒီဆွေးနွေးပွဲလေးအချိန်ပြည့်ပြီဆိုတော့ဒီမှာပဲရက်ချင်ပါတယ်အဲ့တော့ပါဝင်ဆွေးနွေးပေးကြတဲ့အငယ်ဦးရထုတ်အငယ်ဦးမောင်ဆိုတို့ကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာမင်္ဂလာပါခင်ဗျာ Channel FFB ကနေတင်ဆက်နေတဲ့မြမောင်ရေးရဆွေးနွေးခန်းအစီအစဉ်ကိုစနေနေ့ VOA ရဲ့ရုပ်သံနဲ့ review အစီအစဉ်တွေမှာနှစ်ပတ်ကိုတစ်ချိန်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒီစီစဉ်ကို VOA ရဲ့ Facebook စာမျက်နှာနဲ့ Channel FFB ရဲ့ Facebook စာမျက်နှာတွေမှာလည်းစောင့်မျှော်ကြည့်ရှုနိုင်ပါတယ်။အားလုံးပဲရှင်လန်းချမ်းမြေကြပါစေခင်ဗျာ။
စနေနေ့အတွက်သတင်းမစင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။အမေရိကန်မှာပြည်တွင်းအကြမ်းဖက်အစွန်းရောက်ဝါဒကောင်းထောင်လာတာဟာနိုင်ငံတော်လုံခြုံရေးအပေါ်လေးနက်ပြီးကြီးထွားလာနေတဲ့ခြိမ်းခြောက်မှုတစ်ခုဖြစ်နေပြီးတော့ဘိုင်ဒန်အစိုးရအနေနဲ့လိုအပ်တဲ့အရင်းမြစ်တွေကိုသုံးစွဲပြီးဒီခြိမ်းခြောက်မှုကိုရင်ဆိုင်ဖြေရှင်းသွားပါမယ်လို့အင်ပီရိုပြောခွင့်ရဂျန်ဆက်ကီကတောက်ကြတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်ကိုအောက်တိုဘာကတရားဆွဲဆိုထားတာနဲ့ပတ်သက်ပြီးဖေဖော်ဝါရီလ10ရက်နေ့ကျရင်အထက်တော်မှစပြီးစစ်ဆေးတော်မှဖြစ်ပါတယ်။စစ်စင်းမှုစတင်မဲ့ရက်ကိုအထက်လွှတ်တော်လူများစုခေါင်းဆောင်ဒီမိုကရက်တစ်အထက်လွှတ်တော်အမတ်ချက်ရှူမာကတောက်ကြနေမှာကြေညာခဲ့တာပါဇန်နဝါရီလ6ရက်နေ့ကကပီတိုလွှတ်တော်အဆောက်အဦးကိုလူအုပ်ကြီးကအတင်းဖြက်စီဝင်ရောက်ခဲ့ပြီးတော့လူသေဆုံးတာတွေရှိခဲ့တဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးသမ္မတထရမ့်ကိုဆွဲချက်ပြင်ထားတာပါကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကမ္ဘာကထပ်ပြုလို့ဆောင်နေတဲ့ကမ္ဘာလုံးကိုဗစ်ကာကွယ်ဆေးအလင်းအမြန်နဲ့ဒန်းလူညီများရရှိရေး COVAX အစီအစဉ်အနေနဲ့ Pfizer BioNTech ကုမ္ပဏီတွေရဲ့ကာကွယ်ဆေးအလုံးကြီးတန်း40အထိဝယ်ယူသွားမယ်လို့WHO ကြီးကတောက်ကြနေမှာကြေညာပါတယ်။အဲ့ဒီဈေးကိုဆင်းရဲတဲ့နိုင်ငံတွေဝင်ငွေနည်းနိုင်ငံတွေအတွက်ဒီလအတွင်းပေးပို့သွားမှာဖြစ်ပါတယ်။ဒါ့အပြင် AstraZeneca နဲ့ Oxford တက္ကသိုလ်တို့ရဲ့ COVID ကာကွယ်ဆေးအလုံးကြီးတန်း150နီးပါးကိုလည်းဒီနှစ်ပထမ3လပတ်တွင်ထည့်ချဖို့မျှော်လင့်ထားတယ်လို့ WHO အကြီးကဲကပြောပါတယ်။ကမ္ဘာလုံးမှာ COVID ရောဂါကူးစက်သူအရေအတွက်ဟာတန်းတရာနာကပ်လာနေပြီဖြစ်ပါတယ်။လက်ရှိချိန်ထိကမ္ဘာလုံးမှာကိုဗစ်ရောဂါကူးစက်သူ98သန်းကျော်ရှိပြီးသေဆုံးသူ2သန်းကျော်ရှိနေပြီလို့ Johns Hopkins တက္ကသိုလ်ကဒီကနေ့အစောပိုင်းမှာထုတ်ပြန်ထားပါတယ်။ဒီအချိန်ဒီမှာပဲဥရောပတိုက်အတွက်ကနဦးပေးပို့ဖို့စီစဉ်ထားတဲ့ကိုဗစ်ကာကွယ်ဆေးအရေအတွက်ဟာမှန်းထားသလောက်မဖြစ်တော့ဘူးလို့ AstraZeneca ကုမ္ပဏီကတောက်ကြနေမှာကြေညာပါတယ်။ဥရောပဒေသတွင်ကာကွယ်ဆေးထုတ်ဆက်ရုံတွေကနေထုတ်လုပ်တဲ့အရေအတွက်ရော့ကျတာကြောင့်ဖြစ်တယ်လို့ AstraZeneca ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။စနေနေ့အတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ VOA စီစဉ်တွေကိုအားပေးနှားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာညပါဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကျော်ကျော်သိမ့်ပါခင်ဗျာ
This program has come to you from the Voice of America, Washington.